Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2020ပြည့်နှစ်မတ်လ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တနင်္လာနေ့ညပိုင်းသတင်းတွေကိုမတ်စုမုံနဲ့တင်ပြတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကာကွယ်တောက်ဆီဂျင်အနေနဲ့မဟာပါဝင်ကမ္ဘာနိုင်ငံဒီမှာလူမှုတွေရဲ့နေ့စဉ်အလာလူရှားမှုတွေကိုပို့ပြီးတော့ကန့်သက်လာနေပြီးတော့အိန္ဒိယမြန်မာနယ်စပ်တဝက်လောက်ကိုလည်းပိတ်ပစ်လိုက်ပါတယ်။ဒီပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ90ကိုတွေ့ရှိခဲ့တယ်လို့ပါကစ္စတန်ဘက်ကပြောလိုက်ပါတယ်။အီရန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေပေါ်မှာဒီခံမှာမဟုတ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒီသားတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်တင်းနာညာအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလှော်တွေမှာတော့ကမ္ဘာကပ်ယောဂါ COVID-19 ထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာမဲ့ခီးသွားတွေအပေါ်မှာလည်းယောဂါကာကွယ်ရေးကန့်သက်ချက်တွေထုတ်ပြန်တယ်လို့ဆေးရုံမှာတီးခြားခွဲထားပြီးစောင့်ကြည့်မှုတွေအတွက်နေရာတွေကိုလည်းထပ်မံတိုးချဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်
ကျွန်တော်တို့ quarantine လုပ်ဖို့အတွက်ဝေဘာကြီးစေရုံမှာတော့တချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစေရုံမှာလုပ်တယ်ပြီးလည်းဘုရား
ဒေါက်တာခင်ခင်ကြီးပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ဒီ coronavirus ကူးစက်မှုကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအစိုးရနဲ့ဤတူပုဂ္ဂလိကအဖွဲ့အစည်းတွေကလည်းပြင်ဆင်နေပါတယ်ဒီလိုမျိုး coronavirus ကြောင့်မြန်မာနိုင်ငံရဲ့စက်ရုံအလုပ်ရုံတွေနဲ့အလုပ်သမားတွေပေါ်မှာရောဘလို့တက်ရောက်မှုတွေရှိပါသလဲဆိုတဲ့တဲ့အတူချင်းပြေကစီရဲချင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အတူတင်ဆက်ပေးပါမယ်
ကမ္ဘာမှာရှိတဲ့ဆိုးရွားတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တောက်ဆီနိုင်မှုဒုဗတ်နဲ့အနေနဲ့အများပြည်သူတွေရဲ့နေထိုင်ပုံမှန်သွားလာလှုပ်ရှားမှုတွေကိုပို့ပြီးတော့ကန့်ထိန်ချုပ်တာတွေလှုပ်ဆောင်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့ကစပြီးတော့ချောင်းတွေတော်များများကိုပိတ်လိုက်ပြီးတော့လူကြီးတွေအများဆုံးဖြစ်တဲ့လော့စ်အန်ဂျလိစ်နဲ့ညူယောက်မြို့တွေမှာတော့အများပြည်သူအပန်းဖြေသွားလာတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားကြမှာဖြစ်တယ်လို့ကြေညာလိုက်တယ်လို့စားတော့ဆိုင်တွေအနေနဲ့လည်းဆိုင်နေမှာထိုင်စားတာမျိုးတွေကိုခွင့်မပြုဘဲအင်ကိုပါဆယ်မာတာတွေကိုပဲရောင်းချသွားဖို့ရှိနေပါတယ်။ဒါပြင်ဥရောပဘက်ကနယ်သာလန်နိုင်ငံမှာဆိုရင်လည်းရုပ်ရှင်ရုံတွေနဲ့စားသောက်ဆိုင်တွေကိုပိတ်လိုက်ပြီးချက်နဲ့ဩစတြေးလျနိုင်ငံမှာတော့လူတွေကိုအပြင်မထွက်ဘဲအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားပါတယ်။တူရကီမှာတော့ရက်ဆိုင်တွေနဲ့ညဘက်ဖွင့်တဲ့ night club တွေကိုပိတ်ပစ်ဖို့တူရကီပြည်ထောင်စုဝန်ကြီးကပြောကြားထားပါတယ်။ဒါပြင်နယူးဇီလန်နိုင်ငံကလည်းလူစုလူဝေးတွေမလုပ်ကြဖို့လူ900ထက်ပိုတဲ့အခမ်းအနားတွေမလုပ်ကြဖို့ကိုဒီနေ့မှထားမြစ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲပုံရံမင်းကြီး Francis ကလည်းလာမယ့် Easter သတင်းပတ်ဝတ်ပြုဆူတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှာဖြစ်တဲ့ဆိုပြီးတော့ Vatican ကချိန်ညားပါတယ်ကိုရိုနာဗိုင်းရပ်စ်ဟာလူတစ်ယောက်ကနေတစ်ယောက်ကိုအလွယ်တကူကူးစက်နိုင်တာကြောင့်တာဝန်ရှိသူတွေကအခုလိုလူစုလူဝေးနဲ့အခမ်းအနားတွေမလုပ်ဆောင်ဖို့တားဆီးနေတာဖြစ်ပါတယ်ဒီနေ့မနက်ပိုင်းထိတော့ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 36,900 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ 6,500 ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ဥရောပဒလားမှာတော့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုံမြင့်တက်လာနိုင်တဲ့အမျှထိန်းချုပ်နိုင်မှုကိုစူးစမ်းနေကြပါတယ်။နယ်သာလန်နိုင်ငံမှာတော့မနေ့တနင်္ဂနွေနေ့ကအထိယောဂါပိုးကူးစက်သူကလူနာအသစ်186ဦးရှိတဲ့အတွက်ကူးစက်သူပေါင်းကစုစုပေါင်း1,135 ဦးတိရှိသွားပြီလို့အမျိုးသားပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးသိပ္ပံစီရင်နေအရာသိရပါတယ်။ဒီလိုယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ကျောင်းနေတဲ့ကလေးထိန်းစင်တာတွေကိုဧပြီလ6ရက်နေ့အထိပိတ်ထားမယ်လို့လည်းနယ်သာလန်အစိုးရကမနေ့ကကြေညာပါတယ်။ပြင်သစ်နိုင်ငံမှာတော့ယောဂါပိုးကူးစက်သူက9400ကျော်ရှိပြီးသေဆုံးသူက128ဦးထိရှိလာတဲ့အတွက်ကယောဂါအနေနဲ့အမြင့်မားဆုံးအခြေအနေအဆင့်3ဖြစ်တိုးမြင့်တက်မှတ်လိုက်ပြီးတော့နိုင်ငံတွင်းမှာရှိတဲ့နေရာတချို့ကိုလည်းဝင်ထွက်သွားလာခဲ့ကန့်သက်လိုက်ပြီးဖြစ်ပါတယ်။ COVID-19 ယောဂါပိုးကူးစက်သူ3ဦးတွေ့ရှိထားတဲ့ယူကရိန်းဘက်မှာတော့နိုင်ငံတကာနဲ့ဆက်ဆက်နေတဲ့ရထားလမ်းကားလမ်းနဲ့လေယာဉ်ခီးစဉ်တွေကိုအင်္ဂါနေ့ကနေစပြီးဧပြီလ3ရက်နေ့ထိဆိုင်းငံ့ထားမယ်ဆိုပြီးယူကရိန်းနိုင်ငံသားရဲ့ဌာနကတနင်္ဂနွေနေ့ကကြေညာပါတယ်။ဂျာမနီမှာတော့ပိုးကူးစက်သူပေါင်းက4,800ကျော်ပြီးသေဆုံးသူက12ဦးထိရှိပါတယ်။ယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ဂျာမနီနဲ့ထိစပ်နေတဲ့ပြင်သစ်ဆွစ်ဇာလန်၊ဩစတီးရီးယားနဲ့လူဇမ်ဘတ်နောက်ဒိန်းဘတ်နယ်စပ်တွေကိုဒီကနေ့ကနေစပြီးတော့တစ်စိမ့်တစ်ပိုင်းပိတ်ထားလိုက်ပြီလို့ဂျာမနီပြည်ထောင်စုဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ပိုးကူးစက်မှုတွေဆိုးဆိုးဝါးဝါကြုံတွေ့နေရတဲ့အီတလီမှာတော့မနေ့ကအထိယောဂါပိုးကူးစက်သူ2000ကျော်နဲ့သေဆုံးသူကတော့1800ကျော်ရှိသွားပြီဖြစ်ပါရယ်။စပိန်ဘက်မှာတော့တနင်္ဂနွေနေ့အထိယောဂါပိုးကူးစက်ခံရသူ8500ကျော်နဲ့သေဆုံးသူက280ကျော်ရှိလာပြီဖြစ်တဲ့အတွက်အဝင်ထွက်အသွားလာတွေကိုတစ်စိမ့်တစ်ပိုင်းအဖြစ်15ရက်ကြာပိတ်ပင်လိုက်ပြီဖြစ်ပါရယ်ရှင်။
ဥရောပအပါအဝင်ကမ္ဘာတော်မှာအခုဆက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကိုတိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အီတလီဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အီတလီနိုင်ငံဟာအခုသတင်းပတ်တွေအတွင်းမှာအနေအများဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်တိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလှုံ့ဆော်ကြဖို့အီတလီဝန်ကြီးချုပ်ဂျိုဆက်ပီကွန်တီကတောင်းဆိုလိုက်ပါတယ်။အီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုအကြည့်ကျရင်ဆိုင်နေရပြီမဲ့လည်းအစိုးဆုံးအခြေအနေကိုတော့မရောက်သေးဘူးဆိုပြီးအီတလီနိုင်ငံရဲ့ဒီသတင်းမီဒီယာတခုနဲ့တွေ့ဆုံမေးမြန်းကမ်းမှာဒီဝန်ကြီးချုပ်ကဒီနေ့ပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစည်းဝါးရေးပေါ်မှာတက်ရောက်မှုတွေကိုထိန်းညှိနိုင်မှုအတွက်အမေရိကန်ဗဟိုဘဏ်ကအရေးပေါ်ကာလဆောင်ရွက်မှုအဖြစ်နဲ့အတိုးနှုန်းသတ်မှတ်ချက်တွေကိုတုံ့ညရာခိုင်နှုန်းနီးပါးအထိလျှော့ချကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အဲ့ဒီလိုကြေညာလိုက်ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့အာရှအစုရှယ်ယာဈေးတွေကျဆင်းသွားပါတယ်။ Sydney Benchmark အညွန်ငိန်က9ရာခိုင်နှုန်း၊ Hong Kong Hang Seng အညွန်ငိန်က2ရာခိုင်နှုန်းကျဆင်းသွားပြီးတော့တောင်ကိုရီးယားနဲ့ဂျပန်မှာတော့အစုရှယ်ယာဈေးကနည်းနည်းပြန်ပြီးတော့တက်လာပါတယ်။တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ပြီးခဲ့တဲ့ January လနဲ့ February လတွေအတွင်းမှာစီးပွားရေးလုပ်ငန်းတွေနဲ့လက်လီအယောင်ဆိုင်တွေအတော်လေးကိုအထိနာခဲ့ရတယ်လို့တရုတ်မျိုးသားစီးရင်အင်ဌာန MBS ကဒီကနေ့ပြောဆိုလိုက်ပါတယ်။2020ပြည့်နှစ်ပထမ2လအတွင်းမှာပဲတရုတ်နိုင်ငံရဲ့ကုန်ချောထုတ်တဲ့လုပ်ငန်းက 13.5 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့စက်ရုံကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့ကုန်ကြမ်းပစ္စည်းထောက်ပံ့နိုင်ရေးအခြေအနေတွေကိုလည်းရိုက်ခတ်ခဲ့တယ်လို့တရုတ်မျိုးသားစီးရင်အင်ဌာနရဲ့ပြောခွင့်ရကပြောပါတယ်။အခုလိုအခြေအနေတွေကတော့ရေတိုပြဿနာတွေသာဖြစ်ပြီးတော့ဒုတိယလေးလဘက်မှာတော့အခြေအနေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်လိမ့်မယ်လို့သူကပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံအပါဝင်နေဆက်ဒေသကနေအဝင်ထွက်တဝက်လောက်ကိုမနေ့တနင်္ဂနွေနေ့ကစပြီးတော့ပိတ်လိုက်ပြီးဆိုပြီးတော့အိန္ဒိယနိုင်ငံကထိညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေကြာဒေသတွေမှာလည်းအဝင်ထွက်အလုံးကိုတင်းတင်းကြပ်ကြပ်ဆစ်ဆင်းနေပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နီပေါ်ဘူတန်နိုင်ငံတွေနဲ့နေဆက်တလျှောက်မှာဂိတ်အနည်းငယ်ကလွဲလို့ဖြတ်တန်းခွင့်ပိတ်မှာဖြစ်သလိုပါကစ္စတန်နိုင်ငံနဲ့နယ်စပ်ဂိတ်အားလုံးကိုလည်းတနင်္ဂနွေနေ့ညသကောင်ကစပြီးပိတ်လိုက်ပြီးလို့ပြည်ထောင်စုဝန်ကြီးဌာနကအမိန့်ထုတ်ခဲ့တာပါ။ပြီးခဲ့တဲ့တောက်ချာနေ့ကကိုရိုနာဗိုင်းရပ်စ်ကြောင့်ဒုတိယတစ်ယောက်ထပ်ပြီးတော့သေဆုံးခဲ့တဲ့ကြောင်အတီးဖြူပြီးညူဒလီမြို့မှာတော့ကျောင်းတွေရုပ်ရှင်ရုံတွေကိုလည်းအစိုးရကပိတ်ထားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်တင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံနဲ့နီးကပ်ပြီးတော့လူဦးရေသန်း1300ရှိတဲ့အိန္ဒိယနိုင်ငံမှာအခုအချိန်ထိတော့ယောဂကူးစက်သူ80ကျော်ပဲရှိသေးတယ်လို့တရားဝင်ထုတ်ပြန်ထားပါတယ်။တည်ဆုံးခဲ့တဲ့သူတွေထဲကတယောက်ဖြစ်တဲ့အသက်86နှစ်အရွယ်အမျိုးသမီးရဲ့သားဟာပြီးခဲ့တဲ့ February လအတွင်းကဆွစ်ဇာလန်နဲ့အီလီကိုသွားခဲ့ပြီးတော့ March လအတွင်းကဆေးရုံတင်ခဲ့ရတယ်လို့လည်းအစိုးရရဲ့ညင်ညာချက်မှာဖော်ပြပါတယ်။လူစုလူဝေးတွေကိုရှောင်ကျဉ်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာနာမည်ကြီး India Premier League ခေါ် Cricket အကစားပွဲတွေကိုလည်းရွှေ့ဆိုင်းလိုက်တဲ့အကြောင်းညင်ညာထားပါတယ်ခင်ဗျာ။
အီရန်နိုင်ငံကနေပြီးတော့ပြန်လာတဲ့ပါကစ္စတန်နိုင်ငံသား90မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာတွေ့တယ်လို့ပါကစ္စတန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။ဒါကြောင့်အခုဆိုရင်တော့ပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူအရေအတွက်က92ဦးထက်မနည်းရှိသွားပြီဖြစ်ပြီးပါကစ္စတန်နိုင်ငံရဲ့ကျန်းမာရေးစနစ်အတွက်ကြီးမားတဲ့စိန်ခေါ်မှုနဲ့ရင်ဆိုင်လာရနေပြီဖြစ်ပါတယ်။အခုချိန်ထိကတော့ပါကစ္စတန်နိုင်ငံမှာသေဆုံးသူကတဦးတယောက်မှမရှိသေးဘူးလို့သိရပါတယ်။ပါကစ္စတန်နိုင်ငံမှာလူတစ်ယောက်ကနေတစ်ယောက်ကူးစက်မှုတွေရှိနေတယ်လို့အာနာဘိုင်နေဘက်ကအတိမပြုထားပေမဲ့လို့ပါကစ္စတန်နိုင်ငံထဲမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအားလုံးကတော့တရုတ်၊ Iran ၊ Syria ၊ American ၊ Britain နဲ့ Saudi Arabia နိုင်ငံတွေအပါအဝင်ပြည်ပကနေလာသူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်။
အီရန်နိုင်ငံမှာအမေရိကန်တပ်တွေကိုတိုက်ခိုက်ခဲ့မှုအပေါ်မှာအမေရိကန်အနေနဲ့တီးခံမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။အမေရိကန်ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေအခြေစိုက်တဲ့စခန်းတွေကိုတိုက်ခိုက်ခဲ့တဲ့သူတွေအနေနဲ့ဒီကိစ္စကိုတာဝန်ခံရမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကအီရန်ဝန်ကြီးချုပ်အဗ်ဒေါ်အဗ်ဒူမာဒီကိုပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတာဂျီစစ်အခြေစိုက်စခန်းစနေနေ့ကဒုံးကျည်တွေနဲ့တိုက်ခိုက်ခံခဲ့ရလို့ညောင်မောင်းတပ်ဖွဲ့ဝင်3ဦးနဲ့အီရန်တပ်ဖွဲ့ဝင်1ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်။အဲ့ဒီစစ်အခြေစိုက်စခန်းကိုဒုံးကျည်25လုံးထပ်မင်းနဲ့ပြစ်ခတ်ခဲ့တယ်လို့ညမောင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။ အီရတ်သတင်းတွေမှာတော့အဲ့ဒီစစ်ခြေတိုက်စခန်းကိုဒုံးကျည်33လုံးနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီး23လုံးကမပောက်ကွဲခဲ့ဘူးလို့ပြောပါတယ်။စနေနေ့ကတိုက်ခိုက်မှုဟာဒီအရင်ဖြစ်နေကြပုံစံတိုင်းမဟုတ်ဘဲနဲ့နေ့ဘက်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။တာကြီးစစ်ခြေတိုက်စခန်းဟာပြီးခဲ့တဲ့ဘုတ်ခုနေ့ကလည်းဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်စစ်မှုတယောက်သေဆုံးပြီးတော့14ယောက်ထဏ်မင်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုတွေဖြစ်နေကြတဲ့အချိန်မှာပဲဒေသနာရွေးကောက်ပွဲတွေကိုတနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြင်သစ်နိုင်ငံသားတွေလည်းမဲပေးကြပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအနေရကြောင့်မဲပေးတဲ့သူအရေအတွက်ကညွန်နေခဲ့ပြီးတော့စုစုပေါင်းမဲပေးတဲ့သူအရေအတွက်ကတော့40ရာခိုင်နှုန်းအောက်မှာပဲရှိတယ်လို့ရိုက်တာသတင်းကပြောပါတယ်။ Parish မြို့တော်ဝန်နေရာအတွက်ရွေးကောက်ပွဲမှာတော့လက်ရှိ Parish မြို့တော်ဝန် Ann Hidalgo ကမဲရေအတွက်30ရာခိုင်နှုန်းရရှိခဲ့ပြီးတော့ပြင်သစ်သမ္မတ Emmanuel Macron ကရွေးချယ်ခဲ့တဲ့ကိုယ်စားလှယ် Anis Buzan ကအနိုင်ရသွားပါတယ်။ပြင်သစ်နိုင်ငံကအမျိုးတော်ဝင်နေတဲ့ Municipal Council အဖွဲ့ဝင်ထောင်ပေါင်းများစွာအတွက်ရွေးကောက်ပွဲတွေကိုနှစ်ကြော့ကျင်းပသွားမှာဖြစ်ပြီးတော့ဒုတိယအကြော့ကိုတော့လာမယ့် March လ22ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ရွေးကောက်ပွဲဒုတိယအကြော့ကိုမကျင်းပနိုင်ဘူးဆိုရင်ပထမအကြော့ရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်သွားမှာဖြစ်ပါတယ်ရှင်။
Euro 2020ဥရောပဖလားဘောလုံးပွဲကိုရွှေဆိုင်မှုအီတလီဘောလုံးဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။အီတလီစီးရီးအမှတ်ပေးဘောလုံးပွဲကိုပြီးစီးအောင်ကျင်းပနိုင်ဖို့အတွက် Euro 2020ဘောလုံးပွဲတွေကိုရွှေဆိုင်မှုတောင်းဆိုလိုက်တာဖြစ်ပြီးမနေ့ကမှကျင်းပမဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးမှာတရားဝင်တင်ပြသွားဖို့ရှိတယ်လို့သိရပါတယ်။ကမ္ဘာတဝန်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဥရောပကဘောလုံးပွဲတွေအပါအဝင်ကမ္ဘာတဝန်းကအားကစားပြိုင်ပွဲတွေအတော်များများကိုလည်းရပ်ဆိုင်းထားတာဖြစ်ပါတယ်။ Euro 2020ဘောလုံးပွဲတွေကိုတော့ဇွန်လ12ရက်နေ့ကနေဇူလိုင်လ12ရက်နေ့ထိကျင်းပသွားဖို့စီစဉ်ထားတာဖြစ်ပါတယ်။မူလတုံးကတော့အီတလီဘောလုံးဖွဲ့ချုပ်ကဒီ Serie A ဘောလုံးပြိုင်ပွဲတွေကိုပြီးအောင်ကျင်းပနိုင်ခြင်းမှာကျင်းပနိုင်မယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တနင်္လာညရဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရနိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုဆက်ပြီးတော့တနင်္လာညချမ်းရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးကြပါရရှင်
။ COVID-19 ကိုထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မဲ့ခရီးသွားတွေအပေါ်ကိုဒီယောဂချုပ်တင်ကာကွယ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးဆေးရုံမှာတိကျခွဲထားစောင့်ကြည့်မှု Hospital Quarantine လောက်ဆောင်မှုအတွက်လည်းနေရာနှစ်နေရာကိုထပ်မံတိုးချဲ့လောက်ဆောင်နေပါတယ်။မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့ဒီရောဂါစောင့်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်နေသလိုပြည်တွင်းကိုဝင်ရောက်လာမဲ့ခရီးသွားတွေအပေါ်ကိုလည်းကျန်းမာရေးကန့်သတ်ချက်တွေလှုပ်ဆောင်လိုက်တာပါ Hospital Quarantine လှုပ်ဆောင်မှုလူသူတွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့ဆေးရုံနှစ်ခုမှာ14ရက်တာတည်ချထားရှိစောင့်ကြည့်နေပြီးနောက်ထပ်နေရာ2နေရာမှာတည်ချထားနိုင်မှုအတွက်ပြင်ဆင်နေပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျမတို့ quarantine လုပ်ဖို့အတွက်ဝေဘာကြီးစိတ်ရုံမှာတော့တချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစိတ်ရုံမှာလုပ်တယ်ပြီးလဲဖို့ prison တန်တန်းကြောင်မှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော့ရင်ဆင်ပြီးပြီဒီအသိပြုခွင့်မှာရှိတယ်ကျမတို့ဒီကျမနဲ့အားစားဝင်ရထားတာပါဒီအဆောက်အုံမှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုပဲပို့မလဲဒါကတော့လူနာလဲများပါဘူးဒီကပေါ့
COVID-19 ကိုထိ ंछ ုံနိုင်ဖို့အတွက်မြန်မာနိုင်ငံကိုရောက်လာမဲ့ခရီးသွားတွေအပေါ်ဒီရောဂါချုပ်တင်ကာကွယ်ရေးကန့်သတ်ချက်တစ်စောင်ကို March 15ရက်နေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာယောဂဖြစ်ပွားနှုန်းတက်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်နဲ့တောင်ကိုရီးယားကဒေဂုနဲ့ချောင်ပွတ်ပြည်နယ်တွေကို14ရက်အတွင်းခရီးသွားလာခဲ့တဲ့နိုင်ငံခြားသားတွေကိုမြန်မာပြည်ထဲဝင်ရောက်ခွင့်မပြုတော့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ခွင့်ပေးထားပြီးကျန်ရှိနေသေးတဲ့ယောဂဖြစ်ပွားရာဒေသကလာသူတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့နေရာတွေမှာသူတို့ကိုတိချထားရှိပြီး14ရက်တာကွာရန်တင်းလုပ်ဆောင်သွားမယ်လို့သိရပါတယ်။ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ9နိုင်ငံကဝင်လာတဲ့ခရီးသွားဧည့်သည်တွေကိုစစ်စစ်ပြီးတော့14ရက်ကြာတခြားထအသွာလာကန့်သတ်မှုကိုလည်းမတ်လ15ရက်နေ့ကလေးကစတင်ဆောင်ရွက်နေသလိုယောဂပြန့်နှံ့မှုအနေအထားအရနောက်ထပ်နိုင်ငံအရေးအတွက်တိုးမြင့်သွားမယ်လို့လည်းသိရပါဗျ။14ရက်ကြာတခြားခွဲဆောင်ကြည့်မဲ့နိုင်ငံ9နိုင်ငံကတော့တောင်ကိုရီးယားတရုတ်အီတလီအီရန်ပြင်သစ်စပိန်နဲ့ဂျာမနီနိုင်ငံတို့ဖြစ်ပြီးတော့တန်တမန်တွေကိုဆိုရင်တော့ကိုနေထိုင်တဲ့နေရာမှာပဲတခြားခွဲနေထိုင်ရမှာဖြစ်ပါတယ်။
ဒီပလိုမက်တွေကတော့သူတို့နဲ့ contact လုပ်လို့လည်းရတယ် quarantine လုပ်မယ်ဆိုရင် quarantine ဆင်းရဲစီကန်းတွေကိုသိချတာလိုက်နာဆောင်ရွက်မယ်ဆိုတာဒါယုံကြည်ရတယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့ကျမတို့ home quarantine လုပ်မှာပေါ့နော်စာမန်တွေဆိုလို့ရှိရင်တော့ကျမတို့ကသေယုံ quarantine တော့မဟုတ် facility based quarantine ဟိုတချို့ပြန်ပြီး risk နေတယ်လူတွေကြားတော့ခါကျကျမတို့က active surveillance လုပ်မှာ active surveillance ဆိုသူတို့တက်ခုနေတိုင်းနဲ့လိပ်စာယူထားမယ်သူတို့သက်ဆိုင်ရာညနေကျမတို့ဦးတည်ထဏာမှုကနေပြီးတော့သူတို့ရဲ့ခြေနေတွေကိုပုံစံမြင်ပြီးတော့ဒါမျိုးတွေ surveillance လုပ်တဲ့စနစ်လည်းရှိတယ်နော်ကျမတို့မှာ
မြန်မာနိုင်ငံကိုလာမဲ့သူတွေအနေနဲ့လေရင်ပေါ်မတက်ခင်မှာအပူချိန်မြင့်တာခြောက်ဆူတာနဲ့အသက်ရှူမွားတဲ့လက္ခဏာတွေမရှိကြောင်းသက်ဆိုင်ရာနိုင်ငံတွေကအသိအမှတ်ပြုထားတဲ့ကျန်းမာရေးအဖွဲ့အစည်းတွေရဲ့စေထောက်ခံစာပြဖို့လိုအပ်တယ်လို့လည်းဆိုရညွှန်ကြားချက်မှာပါရှိပါတယ်။ဒီရက်ပိုင်းအတွင်းမှာကန့်သက်နိုင်ငံတွေကနေဝင်ရောက်လာသူတချို့ကိုနေအိမ်တွေကနေပြန်ခေါ်ပြီးတိချထားစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။မနေ့ကဒီလိုညွှန်ကြားချက်ကြောင့်ရန်ကုန်နဲ့မန္တလေးလေစိတ်ကနေဝင်ရောက်လာသူတချို့ကတော့14ရက်တာတိချထားစောင့်ကြည့်တာကိုမခံလို့ရကြောင်းသူတို့ရဲ့လာရင်နိုင်ငံတွေကိုပြန်လှည့်သွားတာတွေလည်းရှိခဲ့ပါတယ်။မြန်မာပြည်တွင်းမှာ COVID-19 တခွဲတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကြဉ်ကြဖို့အပအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ချဖို့အတွက်တိုက်တွန်းထားပါတယ်။ဒီယောဂဘူးကာကွယ်နိုင်မှုအတွက်လက်ကိုဆက်ပြားနဲ့စနစ်ကြမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါးစပ်အုပ်ဖို့နဲ့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကြဉ်မှုကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း158နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ16ရက်စည်းရင်းတွင်အရလူပေါင်း 38,000 ကျော်ကူးစက်ခံနေရတာပါ။သေဆုံးသူကတော့ 6,600 ကျော်ရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံမှာအစိုးရပိုင်းညှိတူပုဂ္ဂလိကအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းပိုင်းတွေမှာလည်းပြင်ဆင်မှုတွေရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကလူစုလူဝေးတွေကနေတဆင့်မြန်မြန်ဆန်ဆန်ကူးစက်နိုင်တာကြောင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုမရှိစေရေးအတွက်ရုပ်ရှင်ယုံတွေနဲ့မူဂျူအကြောင်းတွေကိုမတ်လ16ရက်နေ့ကနေယာယီပိတ်သိမ်းထားဖို့မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသင်းနဲ့ပြည်ကြားရေးဝန်ကြီးဌာနတို့ကနေဒီနေ့ညနေမှာပဲညွှန်ကြားချက်ထုတ်ပြန်ပါတယ်။COVID-19 ကကမ္ဘာအနှံ့ကူးစက်ပြန့်ပွားနိုင်တဲ့ကမ္ဘာကပ်ရောဂါဖြစ်တယ်လို့မတ်လ17ရက်နေ့မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ကြေညာခဲ့ပြီးဖြစ်ပါတယ်။ရုပ်ရှင်ယုံတွေပိတ်သိမ်းမှုကိုမတ်လ15ရက်နေ့ကနေပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားရေးမှုကဖုန်းဆက်ပြီးအစည်းအဝေးခေါ်တယ်လို့ဦးစာကနာကပြောပါတယ်
။မနေ့ညကတော့ည10နာရီဝယ်17နာရီလောက်မှာပြန်ကြားရေးကဟိုဟာညွှန်ကြားရေးမှုဦးသိန်းနိုင်ကရုပ်ရှင်ယုံတွေအကုန်လုံးတယ်လီဖုန်းလိုက်ဆက်ပြီးတော့ဒီနေ့မနေ့စင်တိုင်းမှာသူတို့အစည်းအဝေးခေါ်ပြီးတော့ရုပ်ရှင်ယုံတွေဖိတ်ဖို့ပြောတယ်။စာတော့မထွက်ဘူး။နှုတ်နယ်ပဲပြောတာလို့ပြောပါတယ
်။ရုပ်ရှင်ယုံတွေပြင်မူဂျူအကြောင်းတွေကိုလည်း every 30ဒီရနာထားဖို့စာသုံးသူများကာကွယ်ရေးအသင်းကထုတ်ပြန်ထားသလိုလိုက်နာမှုမရှိတဲ့အကြောင်းတွေကိုပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနတို့နဲ့ပူးပေါင်းပြီးထိထိရောက်ရောက်အရေးယူသွားမယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။အစိုးရညွှန်ကြားချက်တွေကိုဆောင်ရွက်မှုတွေရှိသလိုအရက်ဖက်အဖွဲ့အစည်းတွေမှာဆိုလဲယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအစီအမံတွေစတင်ပြင်ဆင်လာကြပါတယ်။လုပ်ငန်းခွင်တွေမှာ COVID-19 ယောဂါကာကွယ်ဖို့အတွက်အိမ်ကနေအလုပ်လုပ်တာမျိုးတွေကိုဒီတစ်ပတ်ကနေစပြီးလုပ်နေပြီလို့မြန်မာအမျိုးသမီးများအဖွဲ့ချုပ် WLB ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးတင့်နမ်မိုးမိုးကပြောပါတယ်
။ကျွန်မတို့ယောဂါမှာခါကြတော့လောလောဆယ်ပြီးခဲ့တဲ့ဒီသောကြမင်းအနေပေါ့နော်သောကြမင်းကနေနောက်ဆုံးသားပြီးတော့ဒီအပတ်ဒီတနင်္လာနေ့နောက်မှာသောကြဖီသားဝန်ထမ်းတွေကိုရုံးမှာမဟုတ်ပဲနဲ့အိမ်ကနေပဲအလုံးလုံးဖို့ဆိုပြီးတော့ကျမတို့အဲ့လိုလုပ်ထားတယ်ကာကွယ်ဖို့ဝန်ထမ်းတွေကျမတို့ရဝန်ထမ်းတွေကချိုးတွေကဝေးရမီဒီမတ်စကာတွေနဲ့အဝေးစီးလာရတဲ့လူတွေရှိတယ်တက္ကစီဆိုပေမဲ့လည်းချိုးလည်းဝေးစီးလာရတဲ့လူတွေဖြစ်တော့ကျွန်တော်ရဲ့ safety ကိုဥသာပေးတဲ့အနေနဲ့ကျွန်တော်တို့အိမ်မှာပဲအလုံးလုံးဖို့ဆိုတဲ့အားလေးတွေကိုကျွန်တော်တို့အာစီစဉ်လေးတွေအတူတူချထားတာရှိတယ်ပြီးတော့ကဲလို့တခုခုဟာဒီ COVID-19 နဲ့ပတ်သက်တဲ့အာတည်ချက်လက်တွေလို့ရှင်နဲ့ဒီရုံးမှာတာဝန်ရှိတဲ့တယောက်ကနေမှပုံမှန်ဝန်ထမ်းတွေကိုအပြီးပေးတာတည်ချက်ပေးတဲ့မျိုးလေးလို့ပို့ဆိုတဲ့အစီအစဉ်တွေကျွန်တော်တို့ဆွဲဖို့ရှိတယ်နာတော့တော့တပတ်ပေါ့ဒီအာ6ရက်နေ့ကနေတောက်ကြရက်တောက်ကြနေ့ဖြစ်ကိုကျွန်တော်တို့အိမ်မှာပဲလုပ်မယ်ဒါပေမဲ့အာဒီ တော့ကြာပြီလို့ချက်စနေနေနေစကားကြတော့ချီနေပြန်ပြီမယ်အိမ်မှာပဲဆက်ပြီးလှုပ်ဖို့ဖြစ်လေဖြစ်မယ်တကယ်လို့အဲ့ဒီမှာချီနေတခုခုပြောင်းလဲသွားတယ်ဆိုတော့ရှင်တော့ရုတ်တက်ဖို့ကိစ္စကိုအဲ့ဒီကျမှပြန်ပြီးတော့ဆုံးဖြတ်မယ်ပေါ့
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိစေရည်အတွက်နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့တက်မတော်နေအခမ်းအနားအပါအဝင်အထင်းအမှတ်ပွဲလမ်းသဘင်တွေနဲ့တချံပွဲတော်တွေကိုဧပြီ30ရက်နေ့အထိပိတ်သိမ်းထားပါတယ်။ဒီကနေ့မတ်လ16ရက်နေ့စီရင်အရာတကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူစုစုပေါင်းက 13,000 ကျော်ရှိပြီးသေဆုံးသူစုစုပေါင်းက 6,600 ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်တက်တင်ဖြစ်ပွားရာတရုတ်နိုင်ငံမှာတော့ COVID-19 ဖြစ်ပွားသူစုစုပေါင်း 8,000 ကျော်နဲ့အများဆုံးဖြစ်ပြီးအီတလီက 24,000 ကျော်နဲ့အီရန်က 14,000 ကျော်ရှိပါတယ်။ဒီကနေ့တရက်တည်းမှာပဲအီရန်မှာရောဂါပိုးရှိသူအသေး 1,000 ကျော်တွေ့ရှိခဲ့ပြီးတရက်တည်းမှာပဲသေဆုံးသူ100ကျော်ရှိခဲ့ပါတယ်။ကျွန်မအိတ်သနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကမ္ဘာအနှံ့ပြန့်နှံ့လာတဲ့အတွက်မြန်မာနိုင်ငံကစက်ရုံအလုပ်ယုံတွေနဲ့အလုပ်သမားတွေပေါ်ဘလို့တက်ရောက်မှုကြီးရှိလာလဲဆိုတာကိုတင်ဆက်ပေးမှာပါ။COVID-19 ကြောင့်ကိုကျန်းပြက်လက်ပြီးပိတ်သိမ်းသွားတဲ့အထက်ကျုပ်စိတ်ုံတွေကြောင့်အလုပ်သမားတပေါင်းတော့အလုပ်လက်မဲ့ဖြစ်သွားပြီးသူတို့အတွက်အစိုးရကထည့်သွင်းစဉ်းစားပေးရမှရှိကြောင်းမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂများအဖွဲ့ချုပ်အထွေထွေအကျွင်းရေးမှူးဦးတက်နှင်းအောင်ကပြောပါတယ်
ကိုချိန်ကြီးအလုပ်လမ်းနဲ့ဖြစ်သွားတဲ့လူကြီးတစ်ပေါင်းလုံးနဲ့ဖြစ်သွားပြီ။အဲဒီတော့ဒီကြီးရဲ့ကြာကြာကျအရာလေနောက်ထပ်ရုံပေါင်း20ကျော်ဖြစ်နေတော့နောက်ထပ်အလုပ်သမားအနည်းဆုံးတစ်ပေါင်းလုံးကျော်အလုပ်လမ်းနဲ့ဖြစ်သွားမယ်ပေါ့နော်။အဲ့တော့လက်ရှိအလုပ်လမ်းနဲ့ဖြစ်နေတဲ့လူတစ်ပေါင်းကျော်အတွက်ကိုဘယ်လိုကုန်ကံဆိုးရွားကပြင်ပေးထားပါလဲဆိုတဲ့လုပ်ငန်းကဘာမှမတွေ့ရဘူး။
တရုတ်ကုန်ကျန်းနေနဲ့လက်ပတ်နေရဲ့စက်ယုံတွေလုပ်ငန်းလက်ပတ်ဖို့ခက်ခဲပြီးပိတ်သိမ်းရတဲ့စက်ယုံတွေရှိသလိုနောက်ထပ်လည်းပိတ်ဖို့ရှိနေတဲ့အတွက်အလုပ်သမားတွေမနစ်နာအောင်နီးလန်းရှာနေရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကပြောခဲ့ပါတယ်။ COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီကိုနိုင်ငံတော်သမ္မတရုံကမတ်လ13ရက်ကအမိန့်ကြေညာထုတ်ပြီးဖွဲ့စည်းလိုက်ပါတယ်။အလုပ်သမားတွေနစ်နာမှုမရှိအောင်လုံဆောင်ပေးဖို့ဦးစားပေးအဖြစ်ဆောင်ရွက်နေကြောင်းဒီကော်မတီရဲ့အတွင်းရေးမှူးဖြစ်တဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းတွန်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
။ကျွန်တော်လုံးဝတော့ပြဒီချနိုင်တာနဲ့ပဲဟိုလည်းတော့မဖြစ်နိုင်ဘူးပြ။ဒီကရေကကျိုးပြီးစီရင်ရတာ။အဲ့တော့ကျွန်တော်တို့လက်ရှိလုပ်တာတော့ဒီပြည်သူ့အတွင်းနဲ့လူတွေကျွန်တော်ဒီငယ်ငယ်ရအောင်များများရအောင်ဒါဆိုကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့။ကျွန်တော်တို့ကအစိုးရဘက်ကတဲတဲ့ကမှဘယ်လိုဘိုင်းကူပေးနိုင်မလဲ။နောက်ပုံပြကနေဘူးပေါင်းပြီးလို့ရတယ်အဲ့ဒါလေးကိုကျွန်တော်စီမံတ
ာပါဗျလိုအပ်တဲ့ကုန်ကျစရိတ်အတွက်တရုတ်ကိုအဓိကမှီခိုနေရပါတယ်ပြည်တွင်းအထည်ချုပ်တွေက CMB လို့ခေါ်တဲ့ကုန်ကျစရိတ်ယူပြီးချုပ်ပေးရတဲ့လက်ခစားပုံစံဖြစ်လို့ကုန်ကျစသွင်းယူသူတွေအဆင်ပြေအောင်အစိုးရကဝိုင်းကူညီပေးဖို့ရှိကြောင်းအခုစက်ယုံတွေလိုအပ်နေတဲ့ကုန်ကျစပမာဏကိုစည်ရင်းကောက်ယူတာတွေလုပ်နေကြောင်းဦးအောင်နိုင်ဦးကပြောပါတယ်
ဒီကတော့ကျွန်တော်တို့ကကုလနိုင်ငံသားတွေလုပ်ငန်းခွင့်အရေးကြောက်တော့ကျွန်တော်တို့လက်ရှိလုပ်နေလူတွေကိုကျွန်တော်တို့ကဆက်ရုံနဲ့ပြည့်စုံခြင်းသူတို့လုပ်ငန်းခွင့်အရေးကြောက်သွားနိုင်တယ်အဲ့ဒါမပြောင်းကျွန်တော်တို့ပြုတ်တာဥစားလေးဖြစ်တာ
လက်ရှိမှာအပြီးပိတ်သိမ်းသွားတဲ့စက်ယုံက6ယုံ၊ယာယီပိတ်သိမ်းသွားတဲ့စက်ယုံက6ယုံနဲ့ဝန်ထမ်းလျှော့ချလိုက်တဲ့စက်ယုံက3ယုံရှိနေပါတယ်ဒီအထက်မှာဌာနဆိုင်ရာကိုအကြောင်းမကြားပဲပိတ်သိမ်းလိုက်တဲ့စက်ယုံတွေရဲ့အချက်အလက်ကိုစီစစ်နေရလို့သိရပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
စီရီတဲမှာနေတဲ့ရှင်းပြင်းနဲ့ပလောဝမြို့နယ်မှာလေကြောင်းတက်ခိုက်မှုတွေကြောင့်စနေတလင်းကနေဒီနေ့ရက်အတွင်းမှာပဲရသဒေသခံ22ဦးသေဆုံးပြီးဒဏ်ရာသူ28ဦးထိရှိခဲ့ပါတယ်။အခုလိုရသတွေသေဆုံးတာနဲ့ပတ်သက်ပြီးတော့တပ်မတော်ဖက်ကတော့ရရွာတွေကိုအကြောင်းမြစ်ပစ်ခတ်တာမဟုတ်ပဲသူတို့ပြစ်လို့ပြန်လေပစ်ခတ်ရတာဖြစ်တယ်လို့ပြောပါတယ်။ရှင်းပြင်းနဲ့ပလောဝမြို့နယ်အတွင်းကပရိုင်တိန်နဲ့ဝက်မချေရွာမှာမနေ့ကတနင်္ဂနွေနေ့ညနေပိုင်းလောက်ကလေကြောင်းတက်ခိုက်မှုတွေကြောင့်ဒေသခံရသ10ဦးထက်မနည်းသေဆုံးပြီး30ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။လက်ရှိရှိမှာလေကြောင်းပစ်ခတ်မှုတွေနဲ့ကြုံတွေ့နေရတဲ့ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုဒီကနေ့မနက်ပိုင်းကစတင်ပြီးတော့ဖုန်းလိုင်းတွေလည်းဆက်မရတော့တာပါလက်ရှိရှိဒီသေဆုံးသူဘယ်နှဦးရှိတယ်ဆိုတာကိုသိနိုင်ဖို့အတွက်ပလောဝမြို့နယ်အတွင်းကဝက်မတ်ချေရွာနဲ့၃မိုင်လောက်သာဝေးတယ်ကျောက်တော်မြို့နယ်မီဝါချေရွာအုပ်ချုပ်ရေးမှုကိုဆက်သွယ်ကြည့်တဲ့အခါမှာတော့လေကြောင်းပစ်ခတ်မှုနဲ့ပတ်သက်ပြီးခုလိုပြောပါတယ
်လေနာပစ်တာဒီဝက်မတ်ရောတန်တင်ရောအကုန်လုံးထိတယ်လို့ပြောတယ်စီရလာတို့စီစားတို့လို့ပြောတယ်ပြန်တဲ့လူတွေကအကုန်လုံးပလဲဝါကိုကြီးသွားပြီလို့ပြောတယ်ဒဏ်ရာရတဲ့လူက15ရက်လောက်တောင်ရှိတယ်လို့ပြောတယ်ဟုတ်ကဲ့ဟုတ်ကဲ့မနေ့ကတည်းတည်းလူတို့ကအကုန်လုံးဟောသမိစီရင်ကိုသွားတယ်လို့ပြောတယ်အာစွန့်ကပေါ့ဗျာသူတို့ကမထင်မဲ့ဖြစ် တိုက်ပွဲမှာဖြစ်တဲ့နေရာတွေကိုလည်းလာပြည့်ဟိုတောင်ပိုင်းဒီကျိုးကိုပြည့်စစ်တာအဲညကကြားမှာကိုတော့ကျွန်တော်စိုးရင်တာပေါ့
လေချောင်းပြစ်ခတ်မှုတွေဟာပလောက်ဝမြို့နယ်တစ်ခုတည်းမဟုတ်ပဲပလောက်ဝနေဆက်ကြောက်တော်မြို့နယ်တွင်ကမိဝါကျေးရွာကိုပါထိတယ်လို့သူကဆက်ပြောပါတယ
်ဟာလေကတခါတည်းဝီးဝီးဆိုပြီးတော့ပဲပြီးဝေးသွားတယ်ဒါပေမဲ့ပိုင်းမဆွေရင်တော့ဒီကနအောက်ကိုဆင်းလာတယ်ဝီးမြေပြီးတော့ဆင်းလာတော့ချင်းချင်းချင်းပိုက်တာပေါ့လက်နဲ့ကြည့်ဆက်တင်နေတယ်နာပြစ်ပြစ်တာဆရာလည်းနဲ့တီတို့ကပုံတွေတို့ချားတယ်လို့ပြောရစီရယ်စားစင်တဲ့တင်တာပြတာဆရာကိုလုံးအခေါင်းခေါင်းမိုးတွေမှာအခွင့်ပြကြရယ်အစားတွေစိုင်းနေဒီလိုပေါ့ခေါင်းတွေပေါက်သွားတယ်ဆရာအိမ်ခေါင်းတွေကျွန်တော်အိမ်ခေါင်းလည်းပေါက်သွားတယ်နောက်ကမနေ့ကမနေ့ကပြတာကျွန်တော်ကပုံတော့ထိမှာပြင်ဝင်ပြရတာပေါ့အစင်လည်းလည်းအားကျေတယ်တဝုံတဝုံလာပေါ့
ပလောင်မျိုးနဲ့တွင်က Printing မိတ်စာဝတ်စတဲ့ကြေးရွာဒီမှာပြီးတဲ့မလ14ရက်15ရက်စနေတလင်္ကနေ့နေ့ရက်တာလေးချောင်းပြစ်ခတ်မှုတွေကြောင့်ဒေသခံရသား20ဦးတေဆုံးပြီး28ဦးထိဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်လက်နက်ကန်အဖွဲ့ဘက်ကလည်းပလောင်မျိုးနယ်တွင်းကလေကြောင်းတက်ခတ်မှုတွေဟာရသားတွေကိုဥတီပြီးပြစ်ခတ်နေတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကဆွဆွေးပြောဆိုထားပါတယ်
။ဒီဟာကတော့အဖွဲ့ဘက်ကနေပြီးတော့သူတို့ဒီဟိုတိုက်ပွဲမဖြစ်တဲ့နေရာတွေမှာဒီလူမျိုးရေးရရိုးသေးတွေကိုမှအချိန်ခံပြီးတော့သူတို့ဘက်ကနေပြီးတော့အဲ့လိုမျိုးဒီအရသားတွေကိုဥတည်ပြီးတော့ဒါပြစ်ခတ်တတ်ခတ်တာဖြစ်တယ်။ဒါဟာနေပြီးတော့စိတ်ရစွာမှုကိုကြံတော်တင်းတင်းပြုလို့
တမတော်ဖက်ကတော့လေချောင်းတက်ခိုင်းမှုတွေကိုအကြောင်းမဲလို့တာမဟုတ်သလိုရန်သူတွေဖက်ကပြစ်ခတ်လာတာကြောင့်ကိုကိုကိုခုခံကာကွယ်တဲ့အနေနဲ့ပြန်လေပြစ်ခတ်ရတာဖြစ်တယ်လို့တမတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်
အဲ့မှာကျွန်တော်တို့ဖလဝနဲ့ကြောက်တော့ကြားထဲမှာကျွန်တော်10ရက်နေ့17ရက်နေ့လောက်ရတာကျွန်တော်ဖြည့်တိုက်ပွဲတွေဖြစ်နေရရှိတယ်ဒီနေ့ထိလည်းကြားထဲမှာဖြည့်တိုက်ပွဲတွေပေါ်နေတယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီရောအတိုက်အခံမှုကြောင့်ဒေဆုံးတဲ့ဘူးပြောနေရရှိတယ်ဆိုတော့ကျွန်တော်တို့ပြောနိုင်တာကတမတော်အနေနဲ့ကဒီတိစာဝတ်ကိုပေါင်းရည်တယ်အဲကျွန်တော်တို့အနေနဲ့ကကြားရွာရဲ့ကိုအကြောင်းမဲ့ပြစ်ခတ်တာရှိအဲဆိုတော့မလွဲမသွေရန်သူကအဲ့ဒီခါလာပြီးတော့ကျွန်တော်တို့သူတို့ပြစ်ခတ်တဲ့နေရာကမိကိုပါကွယ်ဖို့ကြပါလိမ့်မယ်။အားလုံးကြီးကကျွန်တော်တို့ပြန်တော့ပြီးဆောင်ရမှာဖြစ်တယ်။သို့တော်လေကြောင်းတိုက်ခိုက်မှုဆိုတာကတော့ကြောင်းမတိုက်ခိုက်ဖြစ်ရလဲကြောင်းမရှိဘူး။ရန်သူတွေမရပါနဲ့ကျွန်တော်တို့တိုက်ခိုက်စရာကြောင်းမရှိဘူး
။ပြီးခဲ့တဲ့တောက်ကြနေတာလေရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်တင်ကချေးရွာတချို့ကိုတမတော်ဖက်ကဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်အရသာ3ဦးထက်မနည်းတေဆုံးပြီး30နိဗတ်တန်ရရှိခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ဒီကနေ့မှလည်းရှင်းပြနေပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်တွေမှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာအစိုးရတပ်နဲ့အေအေဖွဲ့တို့လက်ရှိချင်းထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွင်ရသားထိခိုက်သေဆုံးမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြားလာတာဖြစ်ပါတယ်။တိုက်ပွဲတွင်ရသားတွေထိခိုက်သေဆုံးတယ်ရရှိတိုင်းမှာလည်းတပ်နဲ့အေအေဖွဲ့တို့ဟာအပြန်အလှန်အပြစ်တင်ဆွဆွေးပြောဆိုနေကြပါတယ်။ကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတင်ပြပို့နေပါတယ်။
တနင်္လာညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ LINE Meter 25 32 51တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ 2025年マスラー16日、2022年2月25日、ライドミダ25キロヘルツ16.9、ライドミダ32キロヘルツ5.9、ライドミダ58キロヘルツ50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9、50.9
ရှိတယ်ပေါ့နော်။ဒါကြောင့်တို့ကမြန်မာဝေတပ်မှုမှာတဲ့အတွက်ကြောင့်
ကမ္ဘာကယောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့တက်ရောက်မှုတွေအကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိသလိုဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဦးဆုံးမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ဒီသတင်းပတ်အတွက်ကတော့ကားရှိပေမဲ့ရက်စရာမရှိတဲ့ပြဿနာဖြစ်ပါတယ်။မြန်မာနိုင်ငံဟာခေတ်နဲ့အလိုက်စီးပွားရေးဖွံ့ဖြိုးတိုးတက်လာတာနဲ့အမျှစီးပွားရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့ကြီးမှာတော့တနေ့တခြားမော်တော်ကားတွေလည်းအစမတန်များလာတာကြောင့်မြို့နေလူထုရဲ့နေစဉ်ဘဝလေပတ်မှုတော်တော်လေးထိခိုက်မှုဖြစ်စေပါတယ်။ရင်းအစည်းရေတိုးလာပေမဲ့ရင်းရနာဖို့နေရာလုံးဝမလုံလောက်တာကြောင့်ကားရက်ဖို့နေရာအတွက်ခိုက်ရန်ဖြစ်ရတဲ့အနေအထားထိရောက်နေပါတယ်။ဒီကိစ္စအပေါ်မှာအစိုးရကဘလို့ကင်တွယ်ဖြေရှင်းနေပါသလဲ။မြစ်မခသတင်းအေဂျင်စီကမတ်မေတကြဟိန်တင်ဆက်ပေးထားပါတယ
်။ရန်ကုန်တိုင်းဒေသကြီးတွေမှာရင်စီးတူပွားလာမှုနဲ့အတူရန်ကုန်မြို့တော်စီပင်သားနယ်နိမိတ်တွေမှာမော်တော်ယာဉ်တွေရပ်နားနိုင်မှုအတွက်ကားပါကင်တွေမလောက်ငှတဲ့အတွက်ရင်မောင်းများနဲ့ရင်ပိုင်ရှင်များကအခက်အခဲတွေနေ့စဉ်ကြုံတွေ့နေရပြီးတော့ရန်ကုန်တိုင်းဆိုရအနေနဲ့ဖြည့်ရှင်းဆောင်ရွက်ပေးတဲ့လို့ပြောဆိုနေကြပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကုန်လန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညာနာမှာ2020ဖေဖော်ဝါရီလကုန်ထိတရားဝင်မှတ်ပုံတင်ထားတဲ့ရင်စီးရေဟာ9သိန်းကျော်နီးပါးရှိလာပြီးတော့ကားပါကင်မလုံလောက်မှုပြဿနာများနဲ့နေစဉ်ကြုံတွေ့နေရပါတယ်။လောင်ဝင်းသစ်စာပေလုပ်ငန်းစုရဲ့ထုတ်ဝေသူကိုဟိန်ထွတ်ခန့်ကရန်ကုန်မြို့အတွင်းမှာနေစဉ်ကြုံတွေ့နေရတဲ့အခြေအနေကိုခုလိုပြောပါတယ်။
ဒီကကျွန်တော်လောက်ကမြို့ထဲမှာများရပါတော့ဘာလို့လဲဆိုတော့ကျွန်တော်ကစာပြီးလုပ်ငန်းလုပ်တဲ့ဖြစ်တဲ့အတွက်စာအုပ်ဆိုင်နံပါတ်တရရဲစာအုပ်ဆိုင်ရဲ့စတမှုရှိရဲအဲတော့မြို့ထဲ36လမ်းတို့35လမ်း31လမ်းမြို့ထဲကိုခဏခဏသွားရတယ်။မြို့ထဲသွားတဲ့အခါတိုင်းမှာကျွန်တော်အဓိကမအားခက်ခွဲဖြစ်လဲဆိုတော့ကားပါကင်နေရာအခက်ခဲဖြစ်တယ်။ကားပါကင်နေရာမြို့ထဲမှာတော်တော်လေးကိုခက်တယ်လို့ပြောရမယ်။ဒီလိုမှာကားပါတစ်ခုတစ်ခါလေးရောက်လို့ရှိရင်ကားပါကင်တရရရဖို့3-5လမ်းလောက်ကိုကျွန်တော်4-5-6ခါလောက်ပတ်ပြီးတော့မှရတယ်။ခါကျရင်တနားကြီးပေါ့တနားရီနိုင်ဘောလောက်အချိန်ပြီးမှကားပါကင်နေရာတနေရာရတာရှိတယ်ပေါ့နော်ဘယ်လိုမျိုးရှိလဲကားပါကင်နေရာကတော့ခင်ဗျာမလွယ်ဘူးဗ
ျမြိတ်မောင်တိတ်နှစ်တိုင်လုပ်ငန်းရှင်မတ်မြင့်မြင့်တွေကလည်းသူမရဲ့နေ့စဉ်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ်
ကျွန်တော်တို့ဒီပေါ့ကျွန်တော်တို့ဒီကိုပိုင်ပေါ့နော်ကိုပိုင်ဝင်းနေတဲ့ကြောင့်ကားရရတာအဆင်ပြေတယ်မဲ့ကျွန်တော်အပြင်သွားတဲ့အခါလေးမျိုးကတော့တော်တော်အဆင်မပြေဖြစ်တယ်ဒီမြို့ထံပိုင်းမှာအရန်ကားကြက်တဲ့အခါလေးမျိုးပေါ့နော်အဲ့ဒါကြတော့အဲ့ဒါကားပါကင်ခက်ခဲတော်တော်ရှိတယ်ဖြူနေကြသွားတဲ့လမ်းတွေပေါ့ဟောလမ်းပေါ်သွားတယ်ဖြူနေကြလမ်းတွေမှာလည်းကားရက်လို့မရအောင်လေနော်ကားရက်ထားခဲလို့ရှိရင်လည်းပဲခုနပြောသလိုပဲကျွန်တော်ပြောကားဆွဲတဲ့ဟာတွေဖြစ်မှာဆိုတော့ဆိုတော့နည်းဆုံးတော့ကားပါကင်ရအောင်နေရာချက်တစ်ခါတည်းဆိုရှိရင်အဲ့လိုမြို့ထဲမှာကားပတ်နေရင်းနဲ့ကိုတနိုင်လောက်အချိန်ကုန်သွားတယ်ကားပါကင်နေရာမှာကျွန်တော်ကသွားချင်နေတာသွားလို့လည်းမရအောင်ဒီအလုပ်တွေလည်းဟိုအခက်ခဲဖြစ်တာပေါ့နော်နောက်ကျတာတွေရှိတတ်တယ်အဲ့ဒါကားပါကင်ခက်ခဲတော့တော်တော်တော့ဟိုရန်ကုန်မြို့ကတော်တော်တော့အချိန်ကြီးဆိုးရဲဟော
ရန်ကုန်မြို့မှာကားပါကင်ရှားပါမှုအပြင်တိုက်ခန်းရှိလမ်းတွေပေါ်မှာလည်းကားတာယာကွင်းတွေဝလုံးတွေချပြီးတော့ကားပါကင်နေရာဥထားမှုတွေအများပြားပြုလုပ်နေကြတဲ့အတွက်ကားပါကင်နေရာဥထားသူဥယေကလည်းတနေ့ထက်တနေ့ပိုများပြားလာတာကိုတွေ့ရပါတယ
်ကောတိုင်အောင်မှာကိုရောမှာဒီခါလေးရရင်ရက်မယ်ဆိုလို့ရှိရင်ဒေးရလို့မရဘူးเนาะရလို့မရတော့တချို့နေရာတချို့တိုက်တွေကအောက်နေရာတွေမှာကားပါကင်နေရာကိုခါရတယ်သူတို့နေရာဥလာရမှာသွားရလို့ရှိရင်သူတို့ကမကြိုက်ဘူးသူတို့ကမရက်စင်ဘူးသူတို့အိမ်မှာသူတို့ကားပဲရက်ပဲပေါ့အဲ့လိုနေထားမျိုးတွေရှိတယ်ဗ
ျဒါအပြင်ညဘက်ကားရနာဖို့အတွက်ကားပါကင်နေရာလူရက်မှုတွေကြောင့်ခိုက်ရန်ဖြစ်ပွားတာတွေမကြာခဏဖြစ်ပေါ်နေတဲ့အတွက်ကားပါကင်နေရာဥထားတာကိုဖယ်ရှားဖို့ခက်ခဲတာတွေကားပတ်မောင်းနေရတယ်လို့အငှားရင်မောင်းကိုအောင်ကိုကိုကပြောပြပါသေးတယ်
မျိုးရဲလမ်းထဲမှာဆိုတော့မရှိဘူးရှိလွတ်တဲ့နေရာတော့မှဥထားတဲ့လူကများတယ်အတော်ပြန်အော်ဒါပိုင်တော့ကအဲ့အော်ဒါကိုစောင့်ဖို့ပတ်မောင်းနေရကားပါကင်တစ်ခါရှာဖို့တနာ45မိနစ်45မိနစ်တနာနီးပါးလောက်ပြ
မမြင့်မြင့်တွေကလည်း သူမရဲ့နေ့စဉ်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ်
အဲ့တိသွားကျင်နေဆိုလို့ရှိရင်အဲ့မှာကားရက်ဖို့ဆိုရှင်အချို့ကဟိုဘလိုမှခုံလေးတွေချထားတာလို့ဟိုဘိန်းလို့ထည့်ထားတာလို့ဆိုအဲ့တော့ကျွန်တော်တို့ကရွှေ့ချင်ပြောင်းချင်တာပေါ့နော်ဟိုကျွန်တော်ရက်ဖို့နေရာလည်းမရှိဘူးဆိုတော့အဲ့ကျွန်တော်အဲ့လေတော့ကျွန်တော်အိမ်ရှင်လေးတော့ပြောတော့ကျွန်တော်အဲ့နည်းနည်းလေးတော့ရွှေ့ပေးပါကျွန်တော်ရက်ထားခဲ့မယ်ပေါ့နော်အဲ့လိုမျိုးတွေတော့ကျွန်တော်တို့အဲ့လိုပြောရတာပေါ့နော
်ရန်ကုန်စီမင်းသားယာနယ်နိမိတ်အတွင်းမှာကားပတ်ကင်နေရာဦးထားသူများရှိသလိုသက်ဆိုင်ရာမြို့နယ်စီမင်းသားယာကိုအချိန်မီတိုင်ကြားနိုင်ကြောင်းနဲ့အများပြည်သူပိုင်းလမ်းမများဖြစ်တဲ့အတွက်မြည်သူမဆိုးကားရပ်နားနိုင်ကြောင်းရန်ကုန်မြို့တော်စီမင်းသားယာရေးကော်မတီကထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းလူစီကားတဲ့မြို့နယ်တွေမှာကားပါကင်နေရာဥထားတာတွေကအများဆုံးဖြစ်နေတဲ့အပြင်အများပြည်သူပိုင်နေရာတွေမှာလည်းဘသူမှမပိုင်ပေမဲ့ကားပါကင်နေရာဥထားတာတွေရှိနေတဲ့အတွက်သက်ဆိုင်ရာမြို့နယ်စီပင်သားယာရေးကော်မတီအနေနဲ့တိုင်ကြားမှဖြည့်ရှင်းတာမျိုးမလုပ်ဘဲနဲ့ကားပါကင်နေရာဥနေခြင်းကိုအရေးယူပေးသင့်တယ်လို့ဆိုကြပါတယ
်။စီမဲကမဲရတဲ့ကားတွေတော့ရင်းဆုံးဒီလိုရေမကာနှစ်ထပ်ရေနှစ်ထပ်မရေရဆိုရင်လည်းရေနှစ်ထပ်ရေတာမျိုးပြီးလို့ရှိရင်ကားနှစ်စီးရေလို့နှစ်စီးသုံးစီးရေလို့ရတဲ့နေရာမှာဒစီးရေရပလိုက်တာမျိုးအဲ့လိုလုပ်နေပါလို့အရင်ယူတဲ့။ဟောတော့ကားပတ်ကင်နေရာတစ်ခုသက်သက်မမှန်အစီရင်ဆွေးမိနိုင်တော့ကားတော့ပေါ့။ဟိုမှာဥပမာပေါ့နော်ကားကဒီအိမ်ရာမှာရှိရဆိုရင်ဒီအိမ်ရာမှာရှိတဲ့ကားရေရဖို့တော့ကိုကားပတ်ကင်ဟိုကားပတ်ကင်တော့ကိုမြင်းလိုက်နေစရာဆွဲပေးရမျိုးဘယ်လိုမျိုးသိရာစနစ်တရားလုပ်ပြီးတော့ပိုအဆင်ပြေသွားမယ်ထင်တယ်ဗျာဟုတ်။
ရန်ကုန်မြို့တွင်6မြို့နယ်အတွင်းမှာရင်ရနာကကောက်ခံခြင်းကို Smart Parking ကစနစ်အနေနဲ့ကားတစ်စီးလင်တစ်နာရီ700နှုန်းကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်စီပင်သားယာကနိုင်ငံတော်ပိုင်သတင်းစာတွေမှာထုတ်ပြန်ကြေညာခဲ့ပါတယ်။အဆိုပါ Smart Parking ကစနစ်နဲ့ရနာကောက်ခံခြင်းအတွက်မြင်းဝါကားပတ်ကင်များရေးဆွဲပြီးတော့ရင်ရနာကများပြန်လည်ကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်ဝန်ဦးမမောင်စိုးက2019 September 20ရက်နေ့မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ပုံမှန်အစည်းအဝေးမှာပြောကြားခဲ့တာပါမမြင့်သွယ်ကတော့အစိုးရအနေနဲ့ကားပါကင်ကိစ္စကိုအမြန်ဆုံးဖြေရှင်းပေးတဲ့လို့ဆိုပါတယ
်အစိုးရလုပ်ပေးရင်တော့ဟိုဒီကားပါကင်လုပ်ပြီးတော့ဟိုဒီကားမောင်းတဲ့လူတွေကတော့အရန်ကိုအဆင်ပြေတာပေါ့နော်ဒီမြို့ထဲဆိုလဲဆိုဒီလိုမနီမဝေးလေးပေါ့အဲ့လိုမနီမဝေးလေးမှာဒီကားပါကင်လုပ်ထားပေးရင်တော့ရှင်ကျွန်တော်တို့ဒီလမ်းရှာလာလဲအဆင်ပြေနော်ဟိုကားပါကင်လည်းအများကြီးလုပ်ပြီးတော့ပို့ပြီးတော့ကျွန်တော်တို့ကားမောင်းတဲ့လူတွေပို့အဆင်ပြေတာပေါ့ဟုတ်မ
လားအောင်ကိုကိုကလည်းခုလိုပြောပါတယ်
ရက်ွက်မဟုတ်တော့မြို့နယ်တမြို့နယ်မှာတက္ကစီစတန်လေးတစ်ခုတော့ထားပြင်ပို့ကောင်းတော့တော့တော့ကိုတက္ကစီစတန်လေးမှာကိုဘောက်ကိုတွေ့ရလို့ရတာ
ရန်ကုန်တိုင်းအစိုးရအနေနဲ့ရန်ကုန်မြို့တွင်ကားပါကင်ရှာပါမှုကိုအမြန်ဆုံးဖြေရှင်းသင့်နေပြီလို့လည်းရန်ကုန်မြို့ကရင်ပေါင်းများနဲ့ရင်ပိုင်ရှင်များကပြောဆိုနေကြပါလိမ့်ရှင်ကျွန်မမေတ္တာဟိမမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
မြမကသတင်းမီဒီယာကနေတင်ဆက်ပေးခဲ့တဲ့မြမတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါရစေ။ကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါကြောင့်ကမ္ဘာဈေးကွက်မှာတော့စားနပ်ရိက္ခာဝယ်လိုအားတက်လာတာကြောင့်မြမလေယာထွက်ကုန်တွေအဝယ်လိုက်လာပြီးမြဲမြမငွေဈေးတက်ပြီးတော့နိုင်ငံခြားငွေဈေးကျတာကြောင့်ပို့ကုန်တင်ပို့သူတွေအထီနာနေပါတယ်။ပို့ကုန်ပြန်လဲတင်ပို့နိုင်ရေးအလားအလာရှိပါသလားဆိုတာကိုတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထုံးနဲ့ဆက်သွယ်ပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမှတ်သိမ်းကြီးထိုက်တင်ပြထားပါတယ်ရှင်။
ဒီ ware ဝယ်လွားတော့များတယ်ခုလောလောဆယ်ဒီအချိန်မှာတော့ဒါကိုရိုနာဗိုင်းရပ်စ်စတဲ့ကဲကမ္ဘာလုံးမှာဖြစ်နေတဲ့အတွက်ကြောင့်စားနပ်ရိက္ခာဝယ်တဲ့ demand တော့ရှိတယ်ပေါ့နော်ကျွန်တော်တို့ကမြန်မာငွေတန်ဖိုးမာတဲ့အတွက်ကြောင့်တင်ပို့တဲ့လူတွေအခက်အခဲဖြစ်တာပေါ့နော်ဘယ်တိုင်းဖြစ်ဆိုကိုယ့်ငွေတန်ဖိုးမာရင်တော့ exporter တွေအခက်အခဲရှိတယ်တင်ပို့လုပ်တဲ့လူတွေတွေကတော့ပိုပြီးအားစားတယ်ပေါ့နော
်ဆန်ဈေးကွက်ကတရုတ်ကိုပဲလာရှင့်ဆရာဘယ်နိုင်ငံတီကိုများရှိပါသေးတယ်
ဟုတ်ပါဘူးလက်ရှိကတော့ကျွန်တော်တို့ဟာဒီနိုင်ငံပေါင်းကျွန်တော်တို့ကဟို40ကျော်50ကျော်လောက်တင်ပို့နေရရှိပါတယ်ဒီယူရိုပနိုင်ငံတွေတင်ပို့တာရှိတယ်နောက်တစ်ခါဒီအာဖရိကဈေးကွက်ရှိတယ်နောက်အာဆီယံနိုင်ငံတွေတင်ပို့တာရှိတယ်ဆိုတော့ဈေးကွက်တော့တရုတ်တစ်ခုတည်းမဟုတ်ဘူးเนาะနောက်ခုနောက်ပိုင်းကအရင်တော့ကျွန်တော်တို့အရင်နှစ်တည်းကတော့နေဆက်ကုန်သွယ်ရေးရစင်တရုတ်ကိုသွားတာအားတာတယ်ဗောနောအခုကတော့ဒီနေဆက်ကုန်သွယ်ရေးတဲ့ဆိုင်normal trade လို့ခေါ်တာပေါ့နော်ဒီ overseas တမောနေပြီတင်ပို့ရောင်းချတာတော့ပို့ပြီးပမာဏများလာတယ်ပေါ့နော်လက်ရှိဒီနှစ်ဗန္ဒာအင်းနှစ်မှာတော့စံတဲ့သဘောတင်ပို့လာတော့တန်ချိန်အတိတ်မှ3000လောက်ကျွန်တော်တို့ရှိနေပေါ့
ငွေလဲနှုန်းမတည်ငြိမ်တဲ့အခြေအနေကဘယ်လောက်ကြာအောင်မလဲလို့ဆရာတို့ခန့်မှန်းထားပါတယ်ဒီပို့ကုန်တင်ပို့သူများအနေနဲ့ အကျွန်တော်တို့ကတော့မြင်တာတော့ဒီအကြံဉာဏ်တော့ဒီတကြံဒီဘယ်လာလောက်ကြီးတော့ဖြစ်မဲ့ထင်တာပေါ့နော်ဒေါ်သားတော့ဒီဘယ်လာလောက်ကြီးရတော့ငွေစည်းဒီဘွားပြီးရထွက်ကုန်တွေများတဲ့အချိန်မှာတော့ဒီငွေစည်းတွေပတ်သက်ဘွားငွေဒီဒေါ်လာစည်းကြရတော့ဘွားငွေမာတဲ့ပိုင်းရှိတယ်တကြံဒီဘယ်ကြောက်သွားရင်တော့ပြန်ပြီးရောဒီစတေဘယ်ဖြစ်လာမှာတော့မှန်ပါအခုလောလောဆယ်မှာဟိုထိခိုက်နေတဲ့ခဏတွေများရှ
ာဘူးသူကတော့စာရုပ်ချုပ်ထားတယ်ဒီရောင်းတာရဲ့အရှင်မွေးဝင်လာတယ်သူ exporter အနေနဲ့ထိခိုက်တာပေါ့နော်နောက်တစ်ဖြည်းဖြည်းမြတ်မှဒုတိယအဆင့်ညမှာ exporter ပြီးတော့မှဒီတွင်းမှာရှိတဲ့ဆန်ဆက်တို့ဒီတွင်းရောင်းဝယ်တဲ့ကုန်တွေပေါ့နော်နောက်မှကျွန်တော်တို့နောက်ဒေါ်လာဆင်းညမှာကျွန်တော် primary producer ဖြစ်တဲ့တောင်းပန်တွေထိခိုက်ပါပေါ့ရောစနေထားတော့ကျွန်တော်တို့ဒါ exporter ရဲ့ထိခိုက်တဲ့နေထားတော့ကျွန်တော်ညင်ပါတယ်
ဒီချင်းนี่ก็เสียรุหมั่นถ่าเรอีเปรตะจันอปีหลอกที่ก้าวมะหลาวสุยินบาตรีเมียลุลุยาบาติดะ
เลเอเลชี่ก็တော့จันเนไดมี่มาลุเรอ่ะတော့คุณน่ะดีโกยงวยตําโมมาเลยสุยินกูเอ็กซ์พอร์ตอาบิจินเนาะโลกันลุบาโลอ่ะဝင်ပြီးတော့มาဒီထိန်းจ้องน่ะหนูရှိတာเนา
ะ
ဟုတ်ကဲ့ကျွန်တော်တို့ကဒီဒေါ်လာကျွန်တော်ပြန်ဝယ်ပေးတဲ့ဟာမျိုးလုပ်တာရှိတယ်နောက်တစ်ခုကคุณน่ะအတိုးလုံးนี่ပြန်ပြီးတော့just not ညလို့တာပေါ့နော်တိုးတုံးချပေးတဲ့ပုံစံပေါ့ဒါတွေကတော့တကယ်တမ်းညီလို့ရှိတာပေါ့နော
်ဒီ exporter တွေအနေနဲ့လက်ရှိဘာတွေလုပ်နေကြပါသလဲရှင်ဒီဆုံးရှုံးနိုင်ခြေနဲ့အောင်ပေါ့
ဆန်ဆန်ပါတင်းကျုပ်ကတော့ exporter company ရောက်တော့အစည်းအဝေးလုပ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကလက်ရှိကတော့ဟိုကျွန်တော် exporter ဒီအနေနဲ့ဘယ်လိုကဘယ်တော့ရောင်းထားတယ်ဆိုတဲ့ data လေးတော့ကျွန်တော်ပြန်ကောက်နေပေါ့နော်ပြီးရင်တော့ကျွန်တော်တို့ကဒါစီးပွားရေးတမ်းဝင်ကြတာတော့စိုးရွားပွဲလုပ်နေကြတယ်စီဝေးသွားမယ်တော့စဉ်းစားတာเนาะအမလို့ဆိုတော့ဒီတာကောက်တဲ့ဆင်မရှိသေးပါဘူးဘလို့ intervention လုပ်မရတော့မရှိသေးဘူးเนาะကျွန်တော်ကရောင်းလာပြီးတာဘလို့လဲပေါ့တောင်းရောင်းဖို့ focus ဘလို့ရှိတယ်အဲ့ဒီတာလေးတော့ကျွန်တော်ပြုစုနေ
ဟုတ်ကဲ့ဆိုတော့ဆရာတို့ data ရလာပြီဆိုရင်တော့ဘာလုပ်လို့ရနိုင်ပါသလဲရှင
်တော့တဆန်ရဒီဝရဝင်းဌာနနဲ့တိုင်မရမှာပေါ့เนาะအဲရောင်းလာပြီးတာဘလို့လဲတင်ဖို့ကြံတာဘလို့လဲထပ်ရောင်းဖို့ရှိတာဘလို့လဲပေါ့เนาะဒီဓာလေးတော့ကျွန်တော်တို့စာပြီးဘလူကဘလောက်ရောင်းထားတဲ့ဒီဓာကျွန်တော်အစီမှာတော့ဒီကဲအစင်မှန်ပါတော့ reality ကျွန်တော်မသိသေးဘူးနော်ပရာတော့စာပြီးအဲ့ဒီအရောစာလုပ်နေအောင်ဘာလုပ်မလဲဆိုတဲ့အားတော့ကျွန်တော်မရှိသေးဘူးနောက်ဟိုခုနပြောတဲ့အားပေါ့နော်ရောင်းတဲ့ခုနဒေါ်လာရောင်းတဲ့အားလည်းအများစုကကြောက်ပြီးတော့ရောင်းကြတာပေါ့နော်ထက်ကြမလားကြောက်တဲ့အခါကျတော့ကျွန်တော်ကဟိုရှိတဲ့ငွေဝင်တာနဲ့ချင်းချင်းပြေးအောင်ကြတာပေါ့နော်အဲဒီလိုမျိုးကျွန်တော်မလုပ်အောင်လဲဒါတိတ်ကြောက်စရာမလိုဘူးပေါ့နော်ဟိုတော်တော့ဒီအောင်တဲ့ information share လုပ်ပြီးတော့မှပြန်ပြီးတော့မှအားပေးကြတာပေါ့နော်။မှန်တော့ကျွန်တော်တို့ဖြစ်နေတဲ့ဒီငွေစည်းကြတဲ့ဒီ share တွေကြတဲ့ဟာလည်းချစ်တင်တာလည်းပိုဖြစ်နေပါဘူးနော်။ဒါလည်းကြောက်စိတ်ကြောက်လည်းတစ်ခုပါတာပေါ့။ဒီကြောက်စိတ်ကိုဘယ်လိုဖြေမလဲဆိုတာလည်းကျွန်တော်နည်းလမ်းရှာအောင်ပေါ့နော
်။ဒီ virus ကရက်ကြောင့်ဟိုစီးပွားရေးတိတိတသာထိခိုက်လာတဲ့ပုံစံမျိုးအရေးလက္ခဏာမျိုးတွေရောတွေ့နေရပါပြီလားရှင်မြန်မာနိုင်ငံထဲမှာ။
အထက်ကျုပ်စက်ရုံတော့ခုနလောဆယ်တွေ့ရတာတော့ခုနရုံတော့ပိတ်တယ်တော့ကြားတယ်ပေါ့နော်ထပ်ပြီးတော့ပိတ်မယ်ဆိုတော့လို့လည်းမဲ့ဒီထက်ကျုပ်စက်ရုံမှာမိကိုနေရဲ့လူသမားတွေတော့ဒါအခုတော့ဂျန်ဝါရီကတော့လို့လည်းမဲ့ရှိတယ်နောက်တော့ထပ်ပိတ်ဖို့ပေါ့နော်သူတွေသူကရေကကုန်ဉမ်းမရဘူးပေါ့နော်နံပါတ်2ချက်ကတော့သူကဟောတာထပ်မရဘူးနံပါတ်3ချက်ကဟောတာအေရှင်းဝေးပေါ့နော်သူရတဲ့ဒေါ်လာနဲ့ပုံမှန်မနေ့လဲတဲ့နေရာမှာဒီချေးဝေးကြားတယ်ပေါ့နော်အဲ့တော့ဒီဟာနဲ့ပတ်သက်တော့ထက်ကျုပ်စက်ရုံမှာတော့လောဆယ်စာပြီးပြေတော့တရားကျုပ်စေကတော့ဝန်ထမ်းရများတာပေါ့နော်ဟုတ
်
နော်ဒုတိယချက်ကကျွန်တော်တို့ကစိုးရိမ်တာခုနဒီ export လုပ်တဲ့လူတွေကမပို့တော့ဘူးဆိုရင်ဒီကျေလျာဘက်ကမစီစည်းကြနိုင်ဘူးနောက်ကျွန်တော်တို့ဒီမှာအခုဒီဖရဲတို့ပါဥစားတဲ့လူပါလေကျွန်တော်တို့ကအရင်တော့ DOB ကိုပို့တော့နော်အခုကျွန်တော် DOB ပြရတယ်ဝယ်တဲ့ဈေးကွက်မရှိတဲ့ခါကျတော့ဒီဖရဲစီဈေးကွက်ပြတ်တယ်ပေါ့နော်အခုဆိုရင်ကျွန်တော်တို့ကဖရဲစီလို့ပေါ့ဆိုတဲ့ဒီအရင်တော့3-4000တန်းနဲ့အခု1500ဖြစ်နေပါဘူးအဲ့ရရောရှိတော့ကျွန်တော်လက်ရှိမှာနောက်ကျန်တဲ့အပိုင်းကတော့လက်ရှိနေတာမှာတော့လေဒါဟိုခီးသွွားလုပ်ငန်းဆိုတာထိခိုက်တာပေါ့နော်ဘယ်လိုပဲဖြစ်ဖြစ်အခုကတော့ဘဝလုံးကခီးသွွားရောကြပါပြီကျွန်တော်ဆိုလည်းဒါနိုင်ငံကခီးသွွားရောအဲ့ခါကျတော့ညနေတင်းညော်တဲ့ကံလုပ်ငန်းတွေဘုံတော့ထိခိုက်တဲ့နေတာ
မတ်တန်ဂီထိုင်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
Samsung, Huawei, Apawe, smartphone ထုတ်တဲ့ phone company တွေကနေ phone မျက်နှာပြင်တွေကိုခောက်ချိုးချိုးနိုင်တဲ့ foldable phone တွေကိုထုတ်နေကြပါတယ်။ smartphone ဈေးကွက်မှာတော့ phone တွေအယောင်နှီးနေတဲ့အချိန်ဖုန်းသုံးဆွဲတဲ့သူတွေကိုဆွဲဆောင်နိုင်မှုအတွက်ဒီခောက်ချိုးဖုန်းတွေကိုထုတ်နေကြတာပါဒီစမတ်ဖုန်းတွေကဘလောက်ထူကြလို့ဘလို့စိတ်ဝင်စားမှုရနေပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်ကိုယ်နိုင်ဆက်နိုင်တဲ့ flexible display မျက်နှာပြင်ဒီပညာတွေတိုးတက်လာတာနဲ့အများခောက်ချိုးချိုးနိုင်တဲ့ဖုန်းတွေလည်းဈေးကွက်ထဲမှာရောက်နေကြပါပြီ။အခု2020ခုနှစ်ထဲမှာဈေးကွက်ထဲရောက်လာဖို့ရှိတဲ့ခောက်ချိုးဖုန်းတွေလည်းမနှဲပါဘူး။ Samsung ကတော့သူ့ရဲ့တတိယမျိုးဆက်ခောက်ချိုးဖုန်းဖြစ်တဲ့ Galaxy Z Flip ကို February လလယ်တွေကစပြီးဈေးကွက်တင်ခဲ့ပါတယ်
။ Phones are a part of our everyday lives, but this is no ordinary smartphone. It changes everything.
Samsung Electronics ရဲ့ဈေးကွက်စီးပွားရေးဆိုင်ရာညွှန်ကြားရေးမှူး Rebecca Hurst က Galaxy Z Flip ဖုန်းဘလောက်ထူတယ်ဆိုတာပြောပြနေတာပါ။နှစ်ပိုင်းချိုးထားတယ်လို့ခောက်ချိုးချိုးထားတဲ့ဖုန်းကိုဖြန့်လိုက်ရင် 6.8 လက်မမျက်နှာပြင်ရှိတဲ့ပုံမှန်ဖုန်းတွေလိုဖြစ်သွားပြီးတော့ဘောင်းတွေအနားသက်တွေမပေါ်တဲ့မျက်နှာပြင်ဖြစ်သွားတယ်ဆိုတာကိုရှင်းပြနေတာပါ
။ With this phone we've done the impossible and created ultra thin glass that folds.
ဒီဖုန်းကမဖြစ်နိုင်ဘူးဆိုတာကိုကြော်လွားပြီးတော့အင်မတန်ပါလွားပြီးခောက်ချိုးချိုးနိုင်တဲ့ဖန်သားပြင်ကိုဖန်နှီးထားပါတယ်။ခောက်ချိုးချိုးလို့ရတဲ့ဖန်သားပြင်ဆိုရင်ကျွတ်ဆက်ဆက်နဲ့ကျိုးလွယ်မယ်လို့ထင်ပါလိမ့်မယ်။ဒါပေမဲ့ဒီဖန်သားပြင်ကကြာရှည်အသုံးခံနိုင်အောင်လုပ်ထားတဲ့အပြင်အစင်းရာတွေမထင်နိုင်အောင်လည်းအကာအကွယ်ပေးနိုင်ပါတယ်။အကြံလဲခံတာမလို့အကြိမ်နှစ်သိန်းဖွင့်နိုင်ပိတ်နိုင်ပါတယ်
။ smartphone ဈေးကွက်ထဲမှာဖုန်းတွေအယောင်နှင်းနေတာကို Samsung ကအယောင်တွက်အောင်ကြိုးစားတဲ့အနေနဲ့အသစ်အစမ်းခောက်ချိုးဖုန်းတွေကိုထုတ်နေတာဖြစ်ပါတယ်။အထူးသဖြင့်ဒီ Galaxy Z Flip ကြောင့်ဖုန်းအယောင်တက်လာမယ်လို့မျှော်လင့်နေပါတယ်။ Samsung ကပထမထုတ်တဲ့ Galaxy Fold ကို2019 September မှာစရောင်းခဲ့တာပါ။ Galaxy Fold ဖုန်းတွေကိုပထမထုတ်ပြီးတချို့ကိုအစမ်းပေးသုံးခဲ့တာမှာဖန်သားပြင်တွေကျိုးကုန်တယ်လို့ပြောကြလို့ဒုတိယတစ်ခေါက်ပိုကောင်းအောင်လုပ်ပြီးတော့ဈေးကွက်တင်ခဲ့ရပါတယ်။တတိယမျိုးဆက်အနေနဲ့ထုတ်တဲ့ Z Flip ကတော့ Galaxy Fold လိုမျိုးစာအုပ်အဖွင့်အပိတ်လုပ်ရတာမျိုးဘေးတိုက်ခောက်ချိုးချိုးတာမဟုတ်ဘဲဖုန်းမျက်နှာပြင်တစ်ဝက်ကနေခောက်ချိုးချိုးထားတာဖြစ်ပါတယ် Z Flip ခောက်ချိုးဖုန်းတစ်လုံးဈေးက Galaxy Fold ဖုန်းတစ်လုံးဈေးထက်ကိုဒေါ်လာ600နည်းပြီးတော့တစ်လုံးကိုဒေါ်လာ1400လောက်ကနေစပါတယ်ခောက်ချိုးဖုန်းသစ်တွေထွက်နေတဲ့အချိန်မှာ Huawei ကအသစ်ထွင်တဲ့ Mate X S ဖုန်းကတော့စာအုပ်ဖွင့်တယ်လို့ဖွင့်လိုက်ရတဲ့ခောက်ချိုးဖုန်းမျိုးဖြစ်ပါတယ်2019 November လတုန်းကတရုတ်နိုင်ငံထဲမှာပဲအကန့်အသတ်နဲ့ထုတ်ခဲ့တဲ့ Mate X ခောက်ချိုးဖုန်းကိုပို့ပြီးတော့ကောင်းအောင် Mate X S ဖုန်းတွေကိုထွင်ထားတာပါ5G မြန်နှုန်းမြင့်အင်တာနက်ကိုချိတ်ဆက်နိုင်ပြီးတော့ကင်မရာလန့်စ်၄ခုပါတဲ့ Mate X S ဖုန်းရဲ့ထူးခြားမှုကဖုန်းမျက်နှာပြင်ကခောက်ချိုးအတွင်းပိုင်းမဟုတ်ဘဲခောက်ချိုးအပြင်ဘက်တစ်ခုလုံးဖြစ်နေတာပါ။ဖြန့်လိုက်ရင်ရှစ်လက်မစကရင်ဖြစ်သွားလို့စကရင်မျက်နှာပြင်ကျကျကြီးကျင်သူတွေအတွက်မျက်စိကျစရာပါ။ဒါပေမဲ့အားနည်းချက်ကတော့ Google Play App Store ကဝန်ဆောင်မှုတွေတစ်ခုမှသုံးခွင့်မရှိတော့တာဖြစ်ပါတယ်။
The elephant in the room for Huawei from now on is the fact that all of their devices are lacking those compelling applications and services from
Google. Huawei ရဲ့ပြဿနာကသူတို့ပစ္စည်းတွေထဲမှာ Google ရဲ့လူတွေကိုဆွဲဆောင်နိုင်တဲ့ Google App တွေဝန်ဆောင်မှုတွေမပါတာပါ။အမေရိကန်ဆိုရာက2019မေလမှာကန့်သတ်ချက်ထုတ်လိုက်တာကြောင့် Huawei အနေနဲ့ Google ဝန်ဆောင်မှုတွေကိုမရနိုင်တော့ပါဘူး။အခုဖုန်းအသစ်ကခောက်ချိုးချိုးလို့ရတဲ့အသစ်ဆန်အံ့ဩစရာဖြစ်ပေမဲ့တခြားဖုန်းတွေနဲ့ရှင်ရင် Google App တွေသုံးမရတာကအတားအဆီးတစ်ခုလိုဖြစ်နေပါတယ်။ Huawei ကတော့လက်မလျှော့ပါဘူး။ဒီဖုန်းကိုမရရအောင်ထုတ်မယ်။သူနီးသူဟန်နဲ့လုပ်ဖြစ်အောင်လုပ်မှာပါ။သူတို့ကိုယ်တိုင် App တွေရောင်းတဲ့ App Store ကိုစ조사လုပ်နေပါတယ်။အောင်မြင်မအောင်မြင်ကတော့သုံးစွဲသူတွေကသာအဆုံးဖြတ်ပေးမှာပါ
။ဈေးကွက်လေ့လာသုံးသပ်တဲ့ CCS Insight ကအကြီးတန်းသုံးသပ်သူ Ben Wood ဖြစ်ပါတယ်။အခုလိုမျိုး Android ဖုန်းသုံးသူတွေအသုံးများတဲ့ Google App တွေ Huawei ခောက်ချိုးဖုန်းမှာမပါတာအပြင်ဖုန်းမျက်နှာပြင်ကခောက်ထားတဲ့အတွင်းပိုင်းမှာမဟုတ်ဘဲအပြင်ဘက်မှာမို့အထိအကိုက်လွယ်နိုင်တယ်လို့သုံးသပ်ပါတယ
် And my concern is that knowing how fragile flexible display technology is wrapping it around the outside of the phones
ကိုင်းနိုင်ဆက်နိုင်တဲ့ display နီးပညာကပြက်လွယ်တယ်ဆိုတာသိထားတော့ဖုန်းမျက်နှာပြင်ကိုအပြင်ဘက်ခောက်ထားလိုက်တာမျိုးကတိတ်ကိုအန်များပါတယ် Samsung ကတော့တတိယမျိုးဆက်ခောက်ဖုန်းထွေတဲ့အဆင့်နဲ့တော်တော်လေးရှေ့ရောက်နေပါပြီ။မူလခောက်ချိုးဖုန်းထုတ်ပြီးပြဿနာတွေတွေ့နေတော့ပိုကောင်းတဲ့ခောက်ချိုးဖုန်းကိုထုတ်တယ်။အခုဆို Z Flip ခောက်ချိုးဖုန်းကိုတော့ထုတ်ထားပါပြီ။ Huawei အနေနဲ့အမိလိုက်ဖို့လိုမယ်လို့ထင်ပါတယ်
။
လက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်ထဲမှာပထမနဲ့ဒုတိယနေရာရထားကြတဲ့ Samsung နဲ့ Huawei ကအခု2020ခုနှစ်မှာအပြိုင်ခေါက်ချိုးဖုန်းတွေထုတ်နေကြသလိုဈေးကွက်ထိပ်ပိုင်းနေရာပြန်ရောက်ဖို့ကြိုးစားနေတဲ့ Motorola, LG, Oppo, Xiaomi စတဲ့ smartphone company တွေကလည်းခေါက်ချိုးချိုးနိုင်တဲ့ဖုန်းတွေဖုန်းမျက်နှာပြင်ကိုအကွေးအဆန့်လုံနိုင်မဲ့ဖုန်းတွေကိုထွင်းနေကြပါတယ်။တရုတ် smartphone company တစ်ခုဖြစ်တဲ့ TCL ကလည်းအနာဂတ် smartphone လို့ဆိုပြီးတော့၃ခေါက်လောက်ခေါက်ချိုးချိုးနိုင်မျက်နှာပြင်ကိုဆွဲဆန့်နိုင်မဲ့ဖုန်းမျိုးတွေထွင်းနေပါတယ်။ဒါပေမဲ့ဒီဖုန်းသစ်တွေကဖုန်းသုံးသူတွေကိုထင်သလောက်မဆွဲဆောင်နိုင်သေးပါဘူး။
Foldable phones are brand new and we're still figuring out how we're going to use them. So
ခေါက်ချိုးချိုးနိုင်တဲ့ဖုန်းတွေကအခုမှအသစ်ပေါ်လာမှုဘယ်လိုသုံးရမလဲဆိုတာသဘောပေါက်အောင်လုပ်နေရတဲ့အစ်မပဲရှိပါသေးတယ်။ TCL မိတ်ဆက်တဲ့ဖုန်းမှာအသစ်ဆန်လုပ်နိုင်တာတွေကတော့စိတ်ဝင်စားဖို့ကောင်းပါတယ်။နောက်ကျရင်ဖုန်းတွေကိုဘယ်လိုသုံးနိုင်မလဲဆိုတာကျမတို့ကြိုးပြီးတော့သဘောပေါက်ထားနိုင်တာရှင်
။ Mobile Geeks နီးပညာ website က Nigel Scott ဖြစ်ပါတယ်။လက်ရှိမှာခေါက်ချိုးဖုန်းတွေနဲ့ပတ်သက်လို့ဤပညာအရဘလောက်စိတ်ချလက်ချသုံးနိုင်တယ်လဲဆိုတာအသေးအချာမသိရသေးဘူးဆိုတာကိုလည်းသူကရှင်းပြပါတယ်
။ The foldable phones that are out on the market right now are basically prototypes that we can buy. Manufacturers are trying to make them robust enough.
ဈေးကွက်ထဲမှာအခုရောင်းနေကြတဲ့ခေါက်ချိုးဖုန်းတွေကဖြစ်ပြီးလုပ်ထားတဲ့ဖုန်းတွေကိုရောင်းနေကြတာပါ။အကျန်းခံနိုင်အောင်မပြတ်နိုင်အောင်ထုတ်လုပ်တဲ့သူတွေကကြိုးစားလုပ်နေကြပါတယ်။ဒါပေမဲ့ခေါက်ချိုးချိုးလို့ရတဲ့ဖုန်းတွေဘလောက်အသုံးခံတယ်ဆိုတာဘသူမှအသေးချာမသိကြသေးပါဘူ
း foldable လို့ပြောနေတဲ့ခေါက်ချိုးချိုးနိုင်တဲ့ smartphone တွေဈေးကွက်ထဲစရောက်လာနေပြီမဲ့ဖုန်းသုံးသူတော်တော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပုံရတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခေါက်ချိုးဖုန်းတွေရဲ့ဈေးကလည်းအနည်းဆုံးဒေါ်လာ1000ကျော်တာမို့ဖုန်းသစ်ဝယ်သူတွေအနေနဲ့ဝယ်သေးရဲ့လားလို့စောင့်ကြည့်နေကြပုံရပါတယ်ရှင
်မဆုမြတ်မွေရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညနဲ့ကြာသာပတေးနေ့မနက်တိုင်းမှာပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မယေးသနာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တရောင်သတင်းလောင်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်တစ်ကမ္ဘာလုံးထိခိုက်နေရပြီးတော့အမှုပညာအသိုင်းအဝိုင်းကိုရိုက်ခတ်မှုတွေမှာတော့ထော်ရီပွဲတွေဖြစ်နေရသလိုနာမည်ကျော်အမှုပညာရှင်တချို့လည်းယောဂပိုးကူးစက်ခံနေရတာပါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ဒီမှာကျော်ကြားရဲ့အော်စကာဆုရှင်ဟောလိဝုဒ်မင်းသားတော့မ်ဟန့်ခ်စ်နဲ့ဇနီးဖြစ်တဲ့မင်းသမီးရီတာဝေါ်လ်စန်တို့နှစ်ယောက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတယ်လို့မင်းသားတော့မ်ဟန့်ခ်စ်ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာကြာသပတေးနေ့မှာကပဲကြေညာတော့သူတို့ကအဲဗစ်ပရက်စလီဘဝအကြောင်းရုပ်ရှင်ရိုက်ကူးရေးအတွက်ဩစတြေးလျနိုင်ငံမှာရောက်နေတာဖြစ်ပါတယ်သူတို့ဇနီးမောင်နဲ့နှစ်ယောက်လုံးအသက်63နှစ်ရှိပြီဖြစ်ပြီးတော့သူတို့မှာကိုယ်ပူချိန်နေနေရှိတယ်ကိုယ်လက်တွေကိုက်ခဲ့ပြီးတော့လူကလည်းနှုံးနေတယ်လို့သူကရေးထားပါတယ်ထပ်ပြီးတော့အစစ်ဆေးမှုတွေလုပ်မယ်အခြေအနေကိုစောင့်ကြည့်မယ်ပြီးတော့တခြားသူတွေကိုမကူးဆက်ရလေအောင်လို့လိုအပ်တဲ့လောက်အချိန်ထိတီးတန့်ခွဲနေပါမယ်လို့သူကတွေ့တယ်မှာရေးပြီးတော့သူ့ရဲ့ပြည်သက်တွေကိုကြေညာသွားပါတယ်ရှင်။ကမ္ဘာနဲ့ကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးလုတာတွေရှောင်ကျဉ်နေကြရချိန်မှာအဆိုတော်မက်ဒေါနာလည်းသူ့ရဲ့ Madam X ဖျော်ဖြေရေးပွဲစဉ်တချို့ကိုဖျက်လိုက်ရပါတယ်။ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့လှုံ့ဆော်တဲ့အနေနဲ့လူတထောင်ထက်ပိုပြီးတော့မစုဝေးရတားမြစ်ထားတာကြောင့်ပါရီမြို့တော်ကပွဲတွေကိုမက်ဒေါနာဖျက်လိုက်တာဖြစ်ပါတယ်။ပါရီမြို့လည်းကလူ 2,800 ဆန့် Grand X ခန်းမမှာအင်္ဂါဗုဒ္ဓဟူးနေ့ရက်ဖျော်ဖြေဖို့သူစီစဉ်ထားတာပါ။သူ့ရဲ့အစီအစဉ်မဖြစ်တော့ဘူးဆိုတာတနင်္လာနေ့မှကြေညာတော့တာဖြစ်ပြီးတော့လက်မှတ်ဝယ်ထားသူတွေလည်းပွဲကျင်းပမယ့်နေရာကိုတနင်္လာနေ့ကရောက်လာပြီးတော့အကျိုးအကြောင်းလာစုံစမ်းကြတာတွေ့ရပါတယ်။ကမ္ဘာမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ရိုက်ခတ်မှုကအမှုပညာလောကမှာပါရိုက်ချက်ပြင်းပြီးတော့ကမ္ဘာစီးပွားရေးကိုပါရိုက်ခတ်နေတာတွေ့ရပါတယ်နော်အခုလဲလာပြန်ပါပြီဩစတြေးလျကတောမီဂျီတွေရမွန်ဝေရှာရဲ့ဖျော်ဖြေပွဲခီးစဉ်မှာဝင်ပြော့ဖျော်ဖြေမဲ့အမေရိကန်ဆူရောမိုင်လီဆိုင်ရပ်စ်ကရှိုးမဆခင်၃ရက်မှာပဲသူ့ရဲ့ခီးစဉ်ကိုဖျက်တယ်လို့ပြောသွားတာပါတနေရာကနေတနေရာကိုခီးသွားလာတာကကမ္ဘာရဲ့ကျန်းမာရေးကပ်ဘေးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုပို့ပြီးတော့စိုးစေတာကြောင့်ဒါကို short ချဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်တဲ့အနေနဲ့သူခီးသွားမဲ့ကိစ္စကိုဖျက်လိုက်တာလို့ Miley Cyrus ကပြောပါရင် Australia မိဘရမငွေဖျော်ဖြေပွဲက Australia နိုင်ငံမှာအေကာပေါင်းတန်း30နီးပါးကူးဆက်တောက်လောင်သွားခဲ့တဲ့ Tommy ရဲ့ပျက်စီးဆုံးရှုံးမှုတွေကိုတစ်ဖက်တစ်လမ်းကနေပြန်ဖာထင်းနိုင်အောင်လို့ရမငွေရှာရပွဲဖြစ်ပါတယ် အဲ့တော်မီအတွင်းမှာလူ33ဦးသေဆုံးခဲ့ရတယ်လို့ဌာနေတော်ရိုင်းတရိတ်ဆန်တန်းတထောင်လောက်အသက်ဆုံးရှုံးခဲ့ရတာပါမိုင်လီဆိုင်ရပ်စ်ကအခုလိုမျိုးဖျော်ရွေးပွဲမကျင်းပဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားတာကတော့ဒီကိုရောက်မလာနိုင်တဲ့အတွက်အထူးစိတ်မကောင်းဖြစ်ရပါတယ်သူ့အဖွဲ့သားတွေရဲ့ကျန်းမာရေးဘေးရန်တွေကင်းဖို့အခုလိုဆုံးဖြတ်ရတာဖြစ်ပါတယ်လို့ရေးထားပါတယ်ဒါကြောင့်ဒေသဆိုင်ရာနဲ့နိုင်ငံတကာကျန်းမာရေးအရာရှိတွေတာဝန်ရှိသူတွေရဲ့ညွန်ကြားချက်ကိုလိုက်နာတာလည်းဖြစ်တယ်လို့ Miley Cyrus ကဆိုပါတယ်။ဒီလိုမျိုးဖြောပြပွဲမလုပ်ဖြစ်တော့လေမိမိအသင့်သူတွေအတွက်သူ့ရဲ့ကိုယ်ပိုင်ငွေနဲ့အလူထဲ့ဝင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။1990ပြည်လုံးနှစ်တွေမှာနာမည်ကြီးတဲ့ Rock Guitar အဖွဲ့ Paul Jam ကမြောက် American တခွင်လှည့်ပြီးတော့ Show ပွဲ18ပွဲကျင်းပမယ်ကေကတန်ဖြောပြေးခီးစဉ်ပထမတစ်ကြိမ်ကိုရက်ရွှေဆိုင်လိုက်တယ်လို့ကြေညာသွားပါတယ်။သူတို့ကမလ16ရက်နေ့မှာပထမအဦးဆုံးပွဲဆဖို့အစီအစဉ်ထားတာဖြစ်ပေမဲ့လို့အခုကျတော့ကဘာမှာကျမ်းမာရေးဆိုင်ရာဘေးရန်ကြီးကြားရောက်နေခြင်းဖြစ်လို့လူစုလူဝေးမဖြစ်အောင်လို့ရှောင်ကျဉ်မှုလိုတာကြောင့်အခုလိုမျိုးဖြောပြေးပွဲရက်ရွှေဆိုင်တာဖြစ်တယ်ဆိုပြီးတော့သူတို့ရဲ့ website မှာရေးထားပါတယ်။တီးတပြားတွေမထွက်တော့တာကြာပြီဖြစ်တဲ့ဘောက်ချံမဖွဲကမလ28ရက်နေ့မှာတော့သူတို့ရဲ့17ချက်မြောက်တေးတပြားဖြစ်တဲ့ကေကတွန်တေးတပြားကိုစတင်ပြီးတော့ဖြန့်ချိမှာဖြစ်ပါတယ်ရှင
် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်ရောက်တဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht.
မရီဇနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တင်းနှင်းတာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 0239232555 ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ324048နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်။မနေ့ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာနဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကိုစောင့်မျှော်နိုင်ကြပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်တလှည့်ပြောပြပေးပါအောင်ရှင
်ကိုရိုနာရှိတဲ့ဆိုးရွားတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့အများပြည်သူတွေရဲ့နေထိုင်ပုံမှန်သွားလာမှုတွေကိုပို့ပြီးတော့ကန့်သတ်ထိန်းချုပ်တာတွေလှုပ်ဆောင်လာနေပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့ကစပြီးတော့ကျောင်းတွေတော်များများကိုပိတ်လိုက်ပြီးတော့လူဦးရေအများဆုံးဖြစ်တဲ့လော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာနေကြတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားမှာဖြစ်တယ်လို့ကြေညာလိုက်တယ်လို့စားတောက်ဆိုင်နေနေနဲ့လဲဆိုင်မှာထိုင်စားတာမျိုးကိုခွင့်မပြုဘဲအင်ဂိုပါဆယ်မာရာတွေကိုပဲရောင်းချသွားဖို့ရှိနေပါတယ်။တစ်ချိန်တည်းမှာပဲပုံဟမ်မင်ဂျီဖရန်စစ်ကလည်းဒီလာမယ့်အီစတာသတင်းပတ်ဝတ်ပြုဆူတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဗာတီကန်ကကြေညာထားပါတယ်။ဒီနေ့မနက်ပိုင်းထိတော့ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ36,900ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ6,500ကျော်ရှိပါတယ်ခင်ဗျာ။ဥရောပပါဝင်ကမ္ဘာတစ်ဝှမ်းမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကိုတိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကိုအီတလီဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အီတလီနိုင်ငံဟာအခုသတင်းပတ်ရေးအတွင်းမှာအနေအများဆုံးချီနေတဲ့ရင်ဆိုင်နေရပြီးတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်တိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့အီတလီဝန်ကြီးချုပ်ဂျိုစပီကွန်တီကဥရောပနိုင်ငံတွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့ပြည်ထောင်စုနိုင်ငံပါဝင်နေဆက်ဒေသကအဝင်ထွက်တစ်ဝက်လောက်ကိုမနေ့တနင်္ဂနွေနေ့မှာစပြီးတော့ပိတ်လိုက်ပြီလို့အိန္ဒိယကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေကြားဒေသတွေမှာလည်းအဝင်ထွက်အားလုံးကိုတင်းတင်းကြပ်ကြပ်ဆစ်ဆီးနေပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊နီပေါ၊ဘူတန်နိုင်ငံတွေနဲ့နေဆက်တခြားမှာဂိတ်အနေငယ်ကလွဲလို့ဖျက်ဆီးခွင့်ပိတ်မှာဖြစ်သလိုပါကစ္စတန်နိုင်ငံနဲ့နေဆက်ဂိတ်တွေအားလုံးကိုလည်းတနင်္ဂနွေနေ့ညသကောင်ကစပြီးပိတ်လိုက်ပြီလို့ပြည်ထောင်စုဝန်ကြီးကအမိန့်ထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။
တနင်္လာညအတွက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုနဲ့သတင်းအက်ဒီတာကတော့ကိုကျော်ကျော်သိန်းဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Thomas Lehit ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိဒီချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင် VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကြပါစေလို့ VOE ဝိုင်းတော်သူဝိုင်းတော်သားတွေကိုစားစုမုံကောင်းတောင်းပေးပါတယ်ရှင
This program has come to you from the Voice of America, Washington.